Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ18ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေคลื่นโทมิเตอร์31 32 51เนี่ยคลื่นเลมิเตอร์190รูก็นี่ด้ายใหญ่ทุ่งลื่นไปนี่บาบิရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကလူနေစုစစ်ဘာသာဝင်တွေရဲ့ဖျားချောင်းကိုစစ်သွေးကြော်တွေတိုက်ခိုက်ခဲ့တာကြောင့်2ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရသွားခဲ့ပါတယ်အိန္ဒိယနိုင်ငံမှာတော့စစ်သားစုဆောင်ရေးအစီအစဉ်ပေါ်မှာဆန္ဒပြမှုတွေပို့ပြီးတော့ပြင်းထန်လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်ဆုံးသက်ချုပ်ငြိမ်းသွားတဲ့အထိမ်းအမှတ် Junti အထိမ်းအမှတ်ပွဲတွေကိုဝါရှင်တန်မြို့တော်အပါဝင်အမေရိကန်ကမြို့တွေမှာကျင်းပနေပါတယ်။ဒီလိုထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေအတူစနေညမှာတော်ရရှင်နေနားဆင်ရမယ်အတန်လွင့်အစီအစဉ်တွေထဲမှာတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်မှာစစ်ကောင်စီလက်အောက်ဖန်တီးမှုတွေကန့်သက်ခံရတဲ့အခြေအနေကိုတင်ပြထားပါတယ်
ကျွန်တော်တို့ဘာမှလုပ်လို့မရအခုအကုန်လုံးကိုသူကပစ္စည်းပိတ်ထားပြထားပါတယ်ကျွန်တော်တို့ project ပြောချင်တဲ့အတိုင်းကျွန်တော်တို့ရေးချင်တဲ့ပုံကျွန်တော်တို့စွဲချင်တဲ့ပုံကျွန်တော်ပေးချင်တဲ့အသည့်တွေပဲကျွန်တော်ဒီအောက်မှာကျွန်တော်တို့ပေးဖို့အရန်ခက်ခဲသွားပြီ
တို့တန်စီစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့ဒီမိုကရေစီလူခွေးရေးနဲ့ခေတ်ပြိုင်ကဘာသတင်းနောက်ပြီးတော့တပတ်အတွင်းကထိတ်တန့်ရောက်မြန်မာသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြထားတဲ့သတင်းဆောင်မတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကလူနည်းစုစိတ်ဘာသာဝင်တွေရဲ့ဖျားချောင်းကိုစစ်သွေးကြော်တွေဒီနေ့မနက်စောပိုင်းကတိုက်ခိုက်ခဲ့တာကြောင့်၂ယောက်ထပ်မံတည်ဆုံးပြီးတော့9ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာလီဘန်တာဝန်ရှိသူတွေကပြောပါရတယ်။တည်ဆုံးတဲ့သူ၂ယောက်မှာ၁ယောက်ကစိတ်လူမျိုးတူဖြစ်ပြီးတော့နောက်တစ်ယောက်ကတော့တာလီဘန်လုံခြုံရေးအဖွဲ့ဝင်ဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရအဗ်ဒူနာဖီတာခေါ်ကသတင်းတော်တွေကိုပြောပါရတယ်။တာလီဘန်အုပ်စုဟာကတ်အီပါဝါအရက်ကဖျားချောင်းအဝယ်ဝါမှာရှိတဲ့လုံခြုံရေးတွေကိုလက်ပစ်ဘုံးနဲ့ပစ်ပြီးတော့အဲ့ဒီဖျားချောင်းနဲ့ဝင်သွားတာဖြစ်တယ်လို့ဒါခေါ်ကပြောပါရတယ်။အဲ့ဒီနောက်တာလီဘန်လုံခြုံရေးတပ်ဖွဲ့ဝင်တွေကဖျားချောင်းဝင်းကိုအမြန်ဝိုင်းလိုက်ပြီးတော့နှစ်ဖက်အပြန်အလှန်ပစ်ခတ်ကြတာမှာစစ်သွေးကြော်တွေအကုန်လုံးတည်ဆုံသွားခဲ့ပါရတယ်။အိန္ဒိယကမိဂိုလုံးကြီးတွေထွက်လာတာကိုဒေသခံဒေသတွင်းရုပ်သံလိုင်းတွေကပြသခဲ့ပါတယ်စစ်သွေးကြော်တွေဟာဖောက်ခွဲပစ္စည်းတွေအပြစ်တင်လာတဲ့ကားကိုလူစီကားတဲ့နေရာကိုမောင်းပြီးဖောက်ခွဲဖို့ကြိုးပမ်းခဲ့ပေမဲ့သူတို့ပြစ်မှတ်ထားတဲ့နေရာကိုမရောက်ခင်မှာပောက်ကွဲသွားခဲ့တာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားတဲ့အချိန်မှာဖျားချောင်းအတွင်းလူ30လောက်ရှိတယ်လို့လည်းဖျားချောင်းတာဝန်ရှိသူတူကပြောပါတယ်အခုချိန်ထိတော့ဘယ်သူကမှဒီသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
အိန္ဒိယမှာတော့စစ်သားစုဆောင်ရေးအစီအစဉ်သစ်ပေါ်ဆန္ဒပြမှုတွေကျယ်ပြန့်ပြင်းထန်လာနေပါတယ်။အိန္ဒိယမှာဒီရေတိုစစ်သားစုဆောင်မှုအစီအစဉ်သစ်ကိုဆန္ဒပြမှုတွေအခုလိုပိုကျယ်ပြန့်လာပြီးနိုင်ငံအစီအပိုင်းဘီဟာပြည်နယ်မှာဆိုရင်ဒီနေ့ဆန္ဒပြသူတွေဟာပြည်သူပိုင်းပစ္စည်းတွေကိုဖျက်ဆီးခဲ့ကြတယ်လို့မြေထားဘူရာယုံတဲကရုံးခန်းတွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။ထောင်နဲ့ချီတဲ့လူငယ်တွေဟာရထားတွဲတွေကိုတိုက်ခိုက်ဖျက်ဆီးတရားတွေကိုမိရှုခဲ့ကြတဲ့ပြင်တာဝန်ရှိသူတွေအနေနဲ့လည်းပဋိပက္ခတွေဖြစ်ခဲ့ကြပါတယ်။ရဲလေဦးထက်မင်းလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆန္ဒပြသူ12ဦးထက်မင်းလည်းကိုဖမ်းဆီးခဲ့တယ်လို့ဗီဟာပြည်နယ်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံတပ်ဖွဲ့ပေါ်တူနေတဲ့ကစတင်နေတဲ့ဆန္ဒပြပွဲတွေအတွင်းအခုချိန်ထိအနည်းဆုံးလူနှုသေဆုံးခဲ့ပါတယ်။အိန္ဒိယမှာနှစ်စဉ်စစ်သား46,000လောက်ကိုစုဆောင်းပြီးအခုတော့၄နှစ်တာဝန်ထမ်းဆောင်ပြီးသွားရင်25ရာခိုင်နှုန်းကိုပဲရေရှည်စစ်မှုထမ်းဖို့ခန့်အခါကျန်းသူတွေကိုအနာပေးမယ်လို့ဆိုရကဗိုလ်တူနေမှာကြေညာခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာပါခင
်ဗျ။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီဟာပင်လယ်နက်ကိုင်ရိုဒန်ဒေသကမိုက်ကိုလစ်မြို့ကိုဒီနေ့စနေနေ့မှာတွားရောက်ခဲ့ပါတယ်။မိုက်ကိုလစ်မြို့ကိုရုရှားဘက်ကမနေ့တောက်ကြာနေ့ကတိုက်ခိုက်ပြီးတဲ့နောက်မှာသမ္မတဇယ်လင်စကီဟာအခုလိုတွားရောက်ခဲ့တာဖြစ်ပါတယ်။ရုရှားဘက်ကအဲ့ဒီတိုက်ခိုက်မှုအတွင်းနှစ်ယောက်ထပ်မနေ့တည်ဆုံးခဲ့တယ်လို့မိုက်ကိုလစ်ဒေသအုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ဒါပြင်ယူကရိန်းသမ္မတရုံးကထုတ်ပြန်လိုက်တဲ့ဗီဒီယိုတစ်ခုမှာတော့သမ္မတဇယ်လင်စကီဟာအဲ့ဒီဒေသကစစ်ဘက်အကြီးအကဲဗီတာလီကင်အပါဝင်သူ့ရဲ့အဖွဲ့ရင်းနဲ့အတူမိုက်ကိုလစ်ဒေသအုပ်ချုပ်ရေးအဆောက်အုံထိခိုက်ပျက်စီးသွားတာကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလကအဲ့ဒီအဆောက်အုံကိုရုရှားဘက်ကပုံကျဲတိုက်ခိုက်ခဲ့မှုအတွင်းမှာတော့34ယောက်ထပ်မံတေဆုံးခဲ့ပြီးတော့အဆောက်အုံလည်းထိခိုက်ပျက်စီးသွားခဲ့တာပါ။ဒီခီးစဉ်အတွင်း ဒေတာတွေမှာလက်ရှိရင်ဆိုင်နေရတဲ့ချင်းချောက်မှုတွေနဲ့စီးပွားရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့လည်းသမ္မတဇယင်စကီကသူ့ရဲ့လူမှုကွန်ရက်ကနေပြောကြားလိုက်ပြီးတော့ဗီဒီယိုလေးခင်နဲ့ဒေတာတွေကတက်တည်ရဲ့တာဝန်ရှိသူတွေကိုဂုဏ်ပြုစိတ်တွေပေးရခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ထဲမှာပထမအဆင့်အဖွဲ့ဝင်လောင်းအဖြစ်လက်ခံဖို့ကိစ္စဥရောပကောင်စီကဒီချန်ပြူလိုက်တဲ့အပေါ်မှာယူကရိန်းသမ္မတဇယင်စကီကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ရုရှားသမ္မတပူတင်ကတော့အနောက်နိုင်ငံတွေကရုရှားအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့အပေါ်မှာပြင်းထန်တာဝေဖန်လိုက်ပါတယ်ခင်ဗျာ။
အမေရိကန်မှာတော့ကျွန်းစနစ်အဆုံးသက်အထိမ်းအမှတ်ပွဲတွေဆင်နွှဲနေချိန်စန်ဒီယာဆက်ပွားစရာတွေလည်းရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာကျွန်းစနစ်အဆုံးသက်ခြုံငင်းသွားတဲ့အထိမ်းအမှတ်ဂျွန်တင်အထိမ်းအမှတ်ပွဲတွေကိုဝါရှင်တန်မြို့တော်ပါဝင်အမေရိကန်မြို့တွေမှာကျင်းပနေကြတာပါ။အာဖရိကနယ်ပေါ်အမေရိကန်တွေကိုဒီနေ့ကိုလွန်ခဲ့တဲ့နှစ်ပေါင်း150ကျော်တည်းကလွတ်မြောက်တဲ့နေ့ဖြစ Mare, Pine Soya Riga, Arinego, a Soya Jumbe Yepse, Tama Tabadire, Lubia Lechen and Lume, Josh Flight, the Songa Vire, Pin Napai, Jun Tingo, a Tame Alaya Tamaye, Sayamuri, a shame, Yangabeme, a good old shame, Piano Dabi, Pine Dom Yamama, dear win Alaya Tama Piga, she sent me two name, yet anybody, Alabama, Mississippi, Town Carolina, Tennessee, Sarah Pinere, Bowen. ဒီနေ့တော့မြန်မာမှာဒီနှစ်ကဆလို့ဇွန်လ19ရက်နေ့ကိုတရားဝင်အားလည်းဖြစ်သတ်မှတ်ဖို့ဒီနေ့လွတ်တော်မှတ်တွေအတီးမပြုတ်နိုင်ကြသေးပါဘူးဒါကြောင့်အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုပေါ်အရေးတကြီးလှုပ်ဆောင်မှုတွေအားနည်းနေသေးတယ်လို့တန်တရားပွားသူတွေလည်းဆက်ရှိလာနေပါတယ်ခင်ဗျာ
ကန်တဲ့ညပိုင်းမှာပါတာအစီအစဉ်တွေကိုညပိုင်း9:00ကနေစနေနေ့အထိ၅ရုံမီတာ32 kHz 9395 9385 ရုံမီတာ96 kHz 55985တို့ဖြင့်စနေတရုံမှာလှိုင်းလိုက်မီတာ190 kHz 1905ကနေပြထုတ်လွှင့်ပေးနေပါတယ်ရှင် COVID-19ကာယရောဂါရဲ့အိုမီခရွန်မျိုးကွဲသစ်တွေကအစောဆုံးမျိုးစိတ်ကိုကူးစက်ခံရသူတွေဟာကာကွယ်ဆေးနဲ့အားဖြင့်ကာကွယ်ဆေးတွေထိုးထားတယ်ဆိုရင်လည်းနောက်ပိုင်းမှာဖြစ်လာတဲ့အိုမီခရွန်မျိုးစိတ်တွေကိုကူးစက်ခံရနိုင်တယ်လို့လေ့လာတွေးရှိမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ်။ကာကွယ်ဆေးထိုးထားတဲ့သူဟာမူလ COVID မျိုးစိတ်နဲ့အိုမီခရွန်BA1မျိုးစိတ်ကူးခံရရင်လည်းယောဂါကာကွယ်နိုင်စွာရှိပေမဲ့အခုဖြစ်နေတဲ့အိုမီခရွန်မျိုးစိတ်အသစ်တွေကတော့တတိယမျိုးပြီးစားအသစ်တွေဖြစ်တာကြောင့်ယောဂါကူးစက်နိုင်တယ်လို့တရုတ်နိုင်ငံကသူတွေဒီကနေချစေးသိပ္ပံဆောင်းပါးမှာဖော်ပြထားပါတယ်။အခုလောလောဆယ်အမေရိကန်မှာအများဆုံးဖြစ်နေတဲ့အိုမီခရွန် BA2ဒီယောဂါကူးစက်မှုနဲ့ကာကွယ်ဆေးကနေဖြစ်ပေါ်လာတဲ့ယောဂါကာကွယ်နိုင်တဲ့ပဋိပစ္စည်းတွေကိုထိုးဖောက်ပြီးတော့ယောဂါကူးစက်နိုင်တာကိုသူတွေတီတွေကစမ်းသပ်မှုမှာတွေ့ရှိခဲ့တာပါ။ BA1ပိုးမျိုးစိတ်ကိုအခြေခံထုတ်ထားတဲ့ဖိုင်ဇာ၊ဘိုင်အိုအန်တက်နဲ့မိုဒါနာဆေးတွေဟာအိုမီခရွန်မျိုးစိတ်အသစ်တွေကိုကျယ်ကျယ်ပြန့်ပြန့်ကာကွယ်နိုင်မှာမဟုတ်ဘူးလို့သူတွေတီတွေကသတိပေးထားပါတယ်ခင်ဗျာ။
မဂီပေါ့စ်ကိုခေါ်တဲ့မြောက်ချောက်ယောဂါကဘာမှာဖြိုးပို့ပြီးပြည့်နှက်လာချိန်မှာတပြည့်ချိုကဘာကျမိတ်အဖွဲ့ကြီးကယောဂါနာမည်ကိုပြောင်းမလာလို့ဆွေးနွေးတော့မှာပါ။မြောက်ချောက်ယောဂါနှစ်တွင်နဲ့ချီတွေ့ထားတဲ့နိုင်ငံ9နိုင်ငံနဲ့အသစ်တွေ့ထားတဲ့36နိုင်ငံမှာလောလောဆယ်အတည်ပြုလူနာ1600ကျော်နဲ့တန်တရာလူနာ1500နီးပါးရှိလာပြီးအခုလိုရေးပေါ်စီဝေးခေါ်ဖို့တပြည့်ချိုအကြီးအကဲကကြေညာလ ဒီမှာဥရောပဒေသဆိုင်ရာတပည့်ချုပ်ညွှန်ကြားရေးမှူးဒေါက်တာဟန်ဆန်ရီပီကလွန်ကလည်းလက်ရှိဥရောပမှာအများစုရှစ်ဆယ့်ငါးရာခိုင်နှုန်းတွေ့ထားပြီးကုသရာဖို့ချက်ချဖြစ်သွားပြီလို့ဆိုလိုက်ပါတယ်အခုလိုမြောက်ကျောက်ယောဂကုသမှုပိုများလာတာနဲ့ဒီယောဂနာမည်ကြောင့်လူမျိုးရေးခွဲခြားမှုရှိမှာဆိုရင်ပြီးအမည်ပြောင်းတဲ့မပြောင်းတဲ့ကိုရှေ့တစ်ပတ်တနင်္လာနေ့မှာလုပ်မယ်တပည့်ချုပ်အရေးပေါ
ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့မြောက်ပိုင်းမှာရေကြီးမှုတွေကြောင့်19ရောက်ထပ်မနေသေဆုံးပြီးတော့6တန်းလောက်ရေပြီးတံခံရရတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်။ ဒီဆုံးသူတွေထဲမှာ15ယောက်ကမိုးတိုးပြခံရလို့တည်ဆုံးတာဖြစ်ပြီးတော့4ယောက်ကတော့မြေပြူကျလို့တည်ဆုံးတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကပြောပါတယ်အချိန်လေးတွေကအခုထပ်ပို့ပြီးတော့ဆိုးလာနိုင်တယ်လို့လည်းပြောပါတယ်ဘင်္ဂလားဒေ့ရှ်ရဲ့ယေကြည်မှုကိုစောင့်ကြည့်တဲ့ပြည်နေတဲ့ဌာနရဲ့အချက်လက်တွေကတော့မိုးတဲထန်စွာရွာသွန်းလာကြောင်းနိုင်ငံ10မြောက်ပိုင်းကဆိုး ြင်းတက်နေပြီးတော့အရှေ့မြောက်ဒေသနေရာအတော်များများဟာရေလွှမ်းမှုတဲ့ဒဏ်ခံနေရတာဖြစ်တယ်လို့ဆိုဟဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ဒေသတစ်ခုလုံးလျှက်စစ်ပြီးပြတ်တောက်နေပြီးတော့စာစင်ကြောင်းတွေအားလုံးနှိပါဟာလည်းအခုခါမှာအရေးပေါ်ရေးပြီးကယ်ဆယ်ရေးစခန်းတွေဖြစ်လှုပ်ထားပါတယ်အဲ့ဒေသကတစ်ခုတည်းသောလေဆိပ်ဖြစ်တဲ့ဆိုဟမြို့ကအော်စမန်နီနိုင်ငံကလေဆိပ်မှလည်းလေရင်ပြေးလည်နာအထိရေးကြီးလာနေတာကြောင့်လေရင်အစင်းတက်တွေကိုရပ်ဆိုင်းထားတယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာတော့ကွန်မြူနတီစိတ်တက်တိုက်ခိုက်တာဆက်မလုပ်ကြဘူးရွေးကောက်ခံသမ္မတတဲ့ထိတ်တန့်ချံပေးအစိုးပြုခံထားရသူကတောင်းဆိုလိုက်ပါတယ်အစိုးရဆန်ကျင်သူတွေနဲ့တက်ကြွလို့ရှာသူတွေကိုကွန်မြူနစ်လို့သတ်မှတ်ပြောဆိုအန်ဒီရဲ့ဖြူရာမျိုးမလုပ်ဖို့ရွေးကောက်ခံသမ္မတတဲ့ဖာဒီနန်မာကော့စ်ဂျူနီယာရဲ့နိုင်ငံတော်လုံခြုံရေးချံပေးအစိုးပြုခံထားရသူကတောင်းဆိုလိုက်တာပါဇူလိုင်လ၁ရက်နေ့ကျရင်အမျိုးသမီးတူအနေနဲ့သမ္မတရဲ့လုံခြုံရေးချံပေးတာဝန်ရလာမယ်လို့မျှော်မှန်းထားတဲ့အငြိမ်းစားနိုင်ငံရေးသိပ္ပံပါမော့ခကလာရီတာကာလော့စ်ကအခုလိုဆက်တစိမ့်မတက်ချဖို့ TV ရုပ်မြင်သံကြားအင်တာဗျူးတစ်ခုမှာပြောလိုက်တာပါအရင်အစင်းမြင့်စစ်တပ်ရရှိဟောင်းတွေကသာပေးလေရှိတဲ့ဒီလုံခြုံရေးတာဝန်ကိုရယူဖို့ရှိတဲ့ပါမော့ခစကာလော့စ်ကဒီကွန်မြူနတီစိတ်တက်ကအကျန်းဖက်တစိမ့်တက်တာမျိုးကအသက်အန္တရာယ်ရှိတာအထိဖြစ်ခဲ့တဲ့လို့ရတွေရှိခဲ့တယ်လို့လည်းအလေးနဲ့ထောက်ပြလိုက်ပါတယ်လုံခြုံရေးနဲ့ကာကွယ်ရေးကဏ္ဍကိုကြီးကြပ်ရတဲ့ဒီအာဏာကြီးတဲ့ယာရုကိုပညာရှင်အရာရှိအဖြစ်ရဖို့အစိုးပြုခံထားရပြီးလုတ်တဲ့အင်တာဗျူးမှာကာလော့စ်ကဒီလိုသတ်မှတ်ပြောဆိုတိုက်ခိုက်တာမျိုးကအလွယ်လက်လွတ်စပယ်လုပ်တာသာဖြစ်ပြီးတံပြန်ဆိုးကျိုးရှိတယ်လို့သတိပေးခဲ့ပါသေးတယ်။တကယ်တော့ကွန်မြူနစ်သဘုံထမှုရှိတဲ့ဖိလစ်ပိုင်မှာစစ်တပ်နဲ့ရဲကအခုလိုတစိမ့်တက်ပြီးလွတ်ခွင့်လို့ရှာသူတွေတက်ကြလို့ရှာသူတွေကိုသတင်းတော့တွေပါဝင်နှိမ့်ဆက်အသက်အန္တရာယ်ပေးလေးရှိတဲ့ပေါ်ကုလသမဂ္ဂကလည်းစိုးရင်ကြောင်းထုတ်ပြောထားပါတယ်ခင်ဗျာ
။ဂျွန်လ၁၈ရက်စနေညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြသတင်းဆောင်မတွေကိုတင်ဆက်ပေးကြပါရစေ။ဒီနေ့နဲ့ခစ်ပြိုင်ကဘာသတင်းဆောင်မမတိုင်ခင်မှာတော့အရင်ဆုံးဒို့အတန်းအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်လွတ်လွတ်လပ်လပ်ဖန်တီးမှုပုံစံမျိုးစုံဟာကန့်သက်ခံရတယ်လို့ဖန်တီးသူတွေကပြောပါရစေ။ကန့်သတ်မှုတွေကပိုဆိုးလာပြီးတော့ဖန်တီးညံတွေဆုတ်ယုတ်လာမှကိုစိုးရိမ်နေကြတဲ့အကြောင်းဒီသတင်းပတ်ရဲ့ဒုတ်အသံအစီအစဉ်မှာတင်ဆက်ထားတာရှုစားနာဆင်ပါရှင
်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတ်အသံပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းတက်တူးရေးဆွဲတဲ့နယ်ပယ်ကအစ Fashion Design ဖန်တီးမှုစာပေနဲ့အမှုပညာဖန်တီးမှုနယ်ပယ်တွေမှာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းနဲ့အမှုပညာလွတ်လပ်ခွင့်တွေကကန့်သက်ခံလာနေရပါတယ်။ဒီလိုကန့်သက်မှုတွေကနောက်ပိုင်းကာလတွေမှာပိုပြီးတော့ဆိုးဝါးလာမှာကိုအမှုပညာဖန်တီးသူတွေကစိုးရိမ်နေကြပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်လူလက်စွာထုတ်ပေါ်ပြောဆိုခွင့်ဆိုတာကအခြေခံကြတဲ့လူခွင့်ရည်တစ်ခုပါမြန်မာနိုင်ငံမှာကြုံခဲ့ရတဲ့စစ်အာဏာရှင်ခေတ်အဆက်ဆက်မှာတော့လူလက်စွာပြောဆိုခွင့်စာပေနှုပညာဖန်တီးခွင့်တွေကိုကန့်သက်ချုပ်ချယ်ခံခဲ့ရပါတယ်အခု2021စစ်အာဏာသိမ်းမှုပြီးတဲ့နောက်နိုင်ငံတော်ကမှလူခွင့်ရည်ချိုးဖောက်မှုတွေလှုံ့ဆော်နေတဲ့စစ်ကောင်စီဟာအရင်ကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိခဲ့တဲ့ဆယ်နှစ်နီးပါးကာလအတွင်းကဖြည့်လျှော့ပေးခဲ့တဲ့စာပေနဲ့အမှုပညာလွတ်လပ်စွာဖန်တီးခွင့်တွေကိုပြန်ကန့်သက်လာတာတွေရှိပါတယ်။ထင်ရှားတဲ့အမှုပညာရှင်တွေ၊စာရေးဆရာတွေကိုဖန်ဆီးတာ၊စစ်ကောင်စီကိုဝေဖန်ရေးသားတဲ့သတင်းဌာနတွေကိုပိတ်ပစ်တာ၊သတင်းသမားတွေကိုစောင့်ကြည့်တာနဲ့ဥပဒေပိုင်အရလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုတင်းကျပ်ဖို့လှုပ်လာတာမျိုးတွေကိုစစ်ကောင်စီကလှုံ့ဆော်လာပါတယ်။တို့အတန်နဲ့စကားပြောခဲ့ရတဲ့အမှုပညာဖန်တီးမှုနယ်ပယ်ကလူငယ်တွေကတော့စစ်ကောင်စီလက်အောက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေဟာဆူဆူဝါးဝါးကန့်သက်ခံလာနေရတဲ့အကြောင်းပြောပြပါဗျာ
ဒီရောက်မှာတော့ကျွန်တော်တို့ဘာမှလုပ်လို့မရအခုပဲအကုန်လုံးကိုသူကမျက်စိပိတ်ထားပိတ်ထားပါတော့ကျွန်တော်တို့ပြောချက်ပြောချင်တဲ့အတိုင်းကျွန်တော်တို့ရေးချင်တဲ့ပုံတွေကျွန်တော်တို့စွဲချင်တဲ့ပုံကျွန်တော်ပေးချင်တဲ့အသည့်တွေပဲကျတော့ဒီအောက်မှာကျွန်တော်တို့ပေးဖို့အရန်ခက်ခဲသွားပြီမပြောရမလဲတိုးတက်စရာဘာမှမရှိဘူ
းကျွန်တော်ပြောချင်တာလည်းစစ်အာဏာရှင်တွေဆိုတာကသူကအမြင်ချင်းမြောင်းတဲ့လူတွေဆိုတော့ဒီအမှုပညာခံစားချင်တဲ့သူတို့မှမရှိဘူးအမျိုးပညာတစ်ခုရဲ့ရတာကိုလည်းသူကမခံစားနိုင်ဘူး။အဲ့တော့ဒီစေရနာရှင်ရဲ့လက်အောက်မှာပဲထပ်ပြီးတော့ကျွန်တော်တို့ကပုံဖော်မဲ့ဖန်တီးနေမှာဆိုရင်တော့ပုံမှန်တုံးနေတဲ့ဖန်တီးမှုတွေတောင်မှပဲအကန့်အသတ်နဲ့စဉ်းစားဆိုတာမျိုးတွေနဲ့ကျွန်တော်တို့ကန့်သက်လာနိုင်တယ်။အသာတွေမဟုတ်ပဲနဲ့သူတို့အထိပါနိုင်တယ်လို့သူတို့ခံယူရတာကြီးသူတို့စော်ကားရည်လို့ဖြစ်နေတဲ့ဖန်တီးမှုတွေကိုများကျွန်တော်တို့လောက်ခက်လို့ရှင်အရန်ကိုစိုးွားတဲ့အရေးယူမှုတွေပေါ့နော်ကျွန်တော်တို့ရဲ့အမျိုးပညာလုပ်ပိုင်ခွင့်တွေကိုပိတ်ပင်မယ်လုံးလုံးခွင့်တွေပိတ်မယ်ကျွန်တော်တို့ရဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်မယ်တင်းစီမယ်ရုပ်ဆောင်တုံးကျွန်တော်တို့ထောင်ချနိုင်တဲ့အခြေအနေမျိုးတွေကိုပါရှေ့ရှောက်မှာမြင်လာရတယ်ပေါ့နော
်တက်တူးနဲ့အဝတ်စားဒီဇိုင်းဖန်တီးမှုနယ်ပယ်ကလူငယ်နှစ်ဦးရဲ့စကားသံတွေကိုကြားခဲ့ကြရတာပါကိုပြည့်စုံကအဝတ်ထည်ဒီဇိုင်းတွေကိုတီထွင်ဖန်တီးချုပ်လုပ်နေတဲ့လူငယ်ဖက်ရှင်ဒီဇိုင်နာတူပါလူအများအကြိုက်တဲ့သူစိတ်ခံစားမှုအတိုင်းစီးရီပေါင်းတွေအကန့်အသတ်မထားပဲဖက်ရှင်ဒီဇိုင်းတွေကိုဖန်တီးရတာသဘောကျတယ်လို့ဆိုပါတယ်ဒါပေမဲ့အခုတော့စစ်ကောင်စီလက်ထက်ဘာသာရေးနဲ့ယဉ်ကျေးမှုလွှမ်းမိုးတဲ့အမြင်တွေကြောင့်သူဖန်တီးမှုတွေကိုကန့်သတ်ခံရမှာစိုးရိမ်နေပါတယ
်ဟိုလက်ရှိစစ်အစိုးရအောက်မှာဆိုလို့ရှိရင်ကန့်သတ်မှုတွေအခုဆိုစလာပြီဟိုရှိုးဝဲလုံမဲ့သူဒီဇိုင်နာရဲ့ solution နဲ့သူတို့ရဲ့ shoe wear အတွက်ကိုဟိုခွင့်ပြုချက်တွေတောင်းရတဲ့အလုပ်တွေဖြစ်လာပြီနောက်ကြလို့ဘာကြီးလုံးမှလည်းဘာကြီးပြမှလည်းအဲ့လိုမျိုးကြီးကြီးပါကျွန်တော်တို့ကြားလာရတယ်ပေါ့နော်အဲ့လိုမျိုးကိုပြမဲ့ပုံစံဘာပုံစံကြီးပြမှလည်းအဲ့လိုအမြင်မတော်ရကြလို့ပါလို့အဲ့လိုမျိုးကြီးကန့်သက်တာကြီးကစလာပြီအဲ့လိုမျိုးကြီးကိုကျွန်တော်တို့လက်ရှိကိုကြားနေရဒါလက်တလုံးမှာလက်တလုံးပေါ့နော်ဒီစစ်အာဏာရှင်ရဲ့လက်အောက်မှာနည်းနည်းလေးအလုပ်လုပ်ခွင့်ရတဲ့ဒီဇိုင်နာကြီးမှာဖြစ်နေတဲ့အကန့်အသတ်တွေကိုပြောပြရတာပေါ့နော်
နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့2017နောက်ပိုင်းကာလတွေမှာစေစုနှစ်များစွာပိတ်လောင်ခံထားခဲ့ရတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အားကောင်းလာခဲ့ပါတယ်။စာပေစီစဉ်စနစ်ကိုဖျက်သိမ်းခဲ့ပြီးကြပြစာပေသချင်းရုပ်ရှင်နဲ့အတူလူငယ်ဖန်တီးမှုအားကောင်းတဲ့ fashion design တက်တူးနဲ့ street art ကဏ္ဍတွေနဲ့နေပယ်ဆုံးမှာလူပညာဖန်တီးမှုတွေလည်းအားကောင်းလာခဲ့ပါတယ်။လူငယ်တွေဟာသူတို့ဖန်တီးမှုတွေကိုနိုင်ငံတကာနဲ့ရှင်ပေါင်းတန်းနိုင်မှုကြိုးစားလာကြပါတယ်။ဒါပေမဲ့လည်းအာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေဟာခေတ်နောက်ပြန်ဆုတ်နေပြီးအနုပညာလွတ်လပ်ခွင့်ဟာပိတ်လောင်ခံထားရမယ့်အနေအထားလို့လူငယ်အနုပညာရှင်တွေကပြောဆိုပါတယ်။တိတာစီတဲ့ဖြစ်ရပ်တစ်ခုကတော့ရန်ကုန်မြို့လူစီကားရနေရာကမြင်းဒီကုန်းဂုံတရမှာ2016ကပြင်သစ်ယဉ်ကျေးမှုဌာနကပြုလုပ်ခဲ့တဲ့မင်္ဂလာပါပွဲတော်စီမံကိန်းရဲ့တစိုက်တဒေသအဖြစ်ရေးဆွဲခဲ့တဲ့နာမည်ကျော် Gravity ပုံကိုစစ်ကောင်စီဘက်ကထုံးဖြူသွင်းပြီးဖျက်ချခဲ့ပါတယ်။အဲ့ဒီလုပ်ရက်ဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အနုပညာလွတ်လပ်ခွင့်ကိုတင်းကျပ်လာတဲ့စစ်ကောင်စီရဲ့သဘောထားတစ်ခုအဖြစ်ဝေဖန်မှုတွေအများအပြားရှိခဲ့ပါတယ်။လွတ်လပ်တဲ့ဖန်တီးမှုတွေကိုနှစ်သက်တဲ့လူငယ်တက်တူး artist ကိုလင်းလင်းကတော့အခုလိုဝေဖန်ပါတယ
်။ဒီကတော့သူက app ကိုမသိရကြ။အနုပညာကိုမသိရကြ။အဲ့တော့တက်တူးဆိုတာအဓိကတောက်ပေါ်မှာရေးပစီရဲတွေပုံပဲတွေသူကိုထုတ်ပေါ်ခြင်းတဲ့စကားလုံးကိုပြောခြင်းတဲ့ဟာကိုကျွန်တော်ရေးကြတာ။သူကကျွန်တော်တို့ဒီတက်တူးကိုမပြောနဲ့။စာရဲပေါ်မှာရေးတယ်သူတို့မသိဘူးနားမလဲ။အဲ့ဒါကြောင့်နေရာမှာရေးတဲ့ပုံတော့ဖြစ်တာပဲ။အဲ့သူကဒါနဲ့ပတ်သက်တဲ့အုံတော့ကမရှိသေးဘူးမပါလာဘူးသူကအဲ့ခံစားတဲ့ကလေးကလည်းမရှိသေးဘူ
းနေရံပေါ်က gravity ပုံကိုဖျက်ပစ်တာနဲ့အလားတူပဲခန္ဓာကိုယ်ပေါ်ရေထိုးထားတဲ့တက်တူးကိုဖျက်ပစ်တဲ့ဖြစ်ရပ်တစ်ခုလည်းရှိခဲ့ပါသေးတယ်အာနာသိမ်းပြီးစကာလကမန္တလေးမြို့ကလူငယ်တအူးရဲ့လက်ကຫນွေဥတော်လည်းတက်တူးကိုစစ်ကောင်စီတပ်သားတွေကမိမြိုက်ပြီးဖျက်ဆီးပစ်လိုက်တဲ့တာရကလည်းရှိခဲ့ပါတယ်စစ်ကောင်စီလက်ထက်တက်တူး artist အဖြစ်လုပ်ကန်ရတာခက်ခဲမှုတွေရှိနေတဲ့အခြားကတော်လိုင်းရင်းနဲ့ဆိုင်တဲ့တက်တူးတွေရေးဆွဲရမှာစစ်ကောင်စီဘက်ကသတိထားမိနိုင်တာကြောင့်လူသိမများစေဖို့သတိထားလှုပ်ဆောင်ရတယ်လို့တက်တူး artist ကိုလင်းလင်းကပြောပါတယ်။လက်ရှိမှာလည်းအာဏာသိမ်းမှုစန့်ကျင်ရေးမှာပါဝင်ခဲ့တဲ့အမှုပညာရှင်တွေကိုလူမှုကိုလှုပ်ဆောင်တယ်ဆိုတဲ့အကြောင်းပြချင်တဲ့နိုင်ငံတော်စုပူအောင်လှုပ်ဆောင်မှုဆိုင်ရာရာဇဝတ်ကြီးဥပဒေပုံမှန်905ကာကြီးနဲ့စစ်ကောင်စီဘက်ကတရားစွဲတာဖမ်းဆီးတာထောင်သွင်းအကျဉ်းချတာတွေလှုပ်ဆောင်နေပါတယ်။နိုင်ငံအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်း AAPP ရဲ့စီရင်ရာစစ်အာဏာသိမ်းပြီးနောက်ပိုင်းထင်ရှားတဲ့အမှုပညာရှင်တွေရှေ့ဦးကန်ထောင်ဒဏ်ချမှတ်ခံရတယ်လို့ကြပြစာပေဂီတရုပ်ရှင်နဲ့မော်ဒယ်နဲ့မိတ်ကပ်ဖန်တီးမှုနယ်ပယ်ကအမှုပညာရှင်30ကျော်ဖမ်းဆီးခံရဆဲဖြစ်တယ်လို့သိရပါတယ်။လူသိများထင်ရှားတဲ့စာရေးဆရာတဦးဖြစ်တဲ့ဒေါက်တာဖြိုးတီဟာကတော့
ဒီစာရေးဆရာနဲ့ဆရာသားရှင်စနစ်နဲ့ဆိုတာဗလာတန်တန်တလန်ပေါ့နော်ရန်သူတွေလို့လည်းပြောလို့ရတယ်ကျွန်တော်တို့တွေကမုန်းလို့သူတို့မုန်းလို့တမင်ရင်းနေရတော့မဟုတ်ဘူးသူတို့သွားမဲ့လမ်းကြောင်းမှာနော်ပြည်သူကိုသူတို့တုံးအောင်အောင်လုပ်မဲ့လမ်းကြောင်းမှာစာရေးဆရာတွေဆိုတာကစူးညောက်ခလုတ်တွေလို့ဖြစ်နေရတာဒါတွေကိုသူတို့ကတော့ရှင်းလင်းဖို့အတွက်လုပ်မှာပဲပေါ့နော်အာဏာသိမ်းမှုဆက်ဆက်ချင်းမှာတော့ခေါင်းတွေကိုပဲလှုပ်လိုက်ပြီးတော့ညနေအငယ်တွေကတော့တိုင်ကန်းစာပေးလိုက်တယ်လို့လှုပ်လိုက်တာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်
တကယ်ပါလုံးဆိုင်ရာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အဖွဲ့ဖြစ်တဲ့ ပန်အမေရိကအဖွဲ့ရဲ့လွတ်လပ်စွာရေးသားနိုင်မှုညွန်ကိန်းရအာဏာမသိရင်ကမြန်မာနိုင်ငံရဲ့စာရေးဆရာနဲ့အတက်ပညာရှင်တွေဖမ်းဆီးခံရမှုကရှေ့ဦးသာရှိရာကနေအာဏာသိမ်းပြီးတနည်းအတွင်းအနည်းဆုံး26ဦးထိဖမ်းဆီးခံခဲ့ရပြီးတိတိတသာများလာတယ်လို့ထုတ်ပြန်ပါတယ်။ဒီရေအတွက်ဟာတရုတ်နဲ့ဆော်ရီအာရေဗျနိုင်ငံပြီးရင်ကမ္ဘာပေါ်မှာတတိယအများဆုံးဖမ်းခံရတဲ့နိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကသူတို့အုပ်ချုပ်ရေးရန်တွေကမလဲပတ်သေးတာကြောင့်အနုပညာဖန်တီးမှုတွေကိုထိန်းချုပ်မဲ့စပယ်စီစီရေးကိုမလုံဆောင်နိုင်သေးတာဖြစ်ပေမဲ့နောက်ပိုင်းမှာလှုပ်လာနိုင်တယ်လို့ဒေါက်တာဖြူတီဟာကဆက်ပြောပါတယ
်။ဆရာနာရှင်တွေကပြည်သူလူထုကိုပညာမတတ်တာသူတို့လိုချင်တယ်ပေါ့နော်။ပညာမတတ်စေချင်ဘူးတုံးဝနေစေချင်တယ်။ဒီအတွက်စပယ်ကိုပိတ်တယ်၊တရေလွတ်လပ်ခွင့်တွေကိုပိတ်တယ်၊မီဒီယာတွေ၊အင်တာနက်အသုံးပြုမှုတွေကိုပိတ်တယ်၊ခီးသွွာလာခွင့်တွေကိုပိတ်တယ်ပေါ့။ဒါမှလူတွေကတုံးအားပြီးတော့မှသူတို့အုပ်ချုပ်သမားအကုန်လုံးခေစကားနဲ့ပြောရင်ကျင်းတဲ့သမားအကုန်လုံးကိုအဟုတ်ထင်မယ်။သူတို့ဝါဒဖျက်သမားအကုန်လုံးကိုတကယ်ချင်တယ်ထင်မယ်ပေါ့နော်။ဆိုတော့သူတို့ရဲ့ဒီဒေါ်လာကြီးကိုသူတို့နှိမ်နှင်းလာပြီးတော့သူတို့ရဲ့အုပ်ချုပ်ရေးရန်တွေကလဲပတ်ဖို့စပြီးတော့စူးစမ်းလာပြီးဆိုတော့လည်းဒီကိစ္စတွေကအနည်းတည်းအများဆိုသူတို့ဖြစ်လာမဲ့ကိစ္စရက်တွေပေါ့နော်။
ထင်ရှားတဲ့အမှုပညာရှင်တွေကိုဖမ်းဆီးတာပြင် CDM မှာပါဝင်တဲ့စာရေးဆရာတွေ905နဲ့အမှုဖွင့်ခန့်ထားရတဲ့စာရေးဆရာတွေရဲ့ဆောက်တွေကိုလည်းဈေးကွက်တည်းမရောချနိုင်အောင်တားမြစ်ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။လက်ရှိမှာလည်းလူမျိုးရေးဘာသာရေးယဉ်ကျေးမှုကိုထိခိုက်စေတဲ့စာပေတွေကိုထုတ်ဝေခွင့်မပြုဆိုတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေပုံမှန်၈ကိုချိုးဖောက်တယ်ဆိုပြီးစာပေတိုက်၄ခုကိုထုတ်ဝေခွင့်ရုပ်သိမ်းထားပါတယ်။ဒီလိုအခြေအနေတွေကြောင့်အရင်စစ်အာဏာရှင်ခေတ်ဆက်ဆက်ကကျင့်သုံးခဲ့တဲ့စာပေစီစီစနစ်ပြန်အသက်ဝင်တော့မလားဆိုတာအမှုပညာဖန်တီးသူတွေကြားစိုးရိမ်စိတ်တွေရှိနေပါတယ်။အရင်စာပေစီစီစနစ်ဆိုတာကနိုင်ငံတော်ဝန်ထုတ်ဝေမဲ့ဂျာနယ်မဂဇင်းစာအုပ်တွေကိုစာပေစီစီရေးစီအရင်တင်ပြပြီးခွင့်ပြုချက်ရမှထုတ်ဝေခွင့်ရတဲ့တင်ထုတ်စနစ်ဖြစ်ပါတယ်။စာပေစီစီဌာနကို2012ခုနှစ်မှာအပီးတိုင်ဖျက်သိမ်းခဲ့ပြီးစာပေထုတ်ဝေခွင့်ကိုထုတ်တင်စနစ်နဲ့ပြောင်းလဲခဲ့တာဖြစ်ပါတယ်။အနုပညာလွတ်လပ်ခွင့်ကိုမျက်နှိုးတဲ့လူငယ်ဒီဇိုင်နာကိုပြည့်စုံကတော့
တကယ်လို့ပေါ့နော်စစ်အာဏာရှင်ကတဆူးရှင်ညုံမဲ့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရှေ့လျှောက်အနုပညာဖန်တီးမှုတွေမှာလို့စဉ်းစားဆိုစကလုံးထားလိုက်ရင်ပိတ်ပင်တော့မှာပေါ့နော်အရာရာကိုသူတို့ကဝင်ပြီးဆွတ်ဖက်တော့မှာကျွန်တော်တို့ကသူတို့ကိုခွင့်တောင်းပြီးတော့မှာကျွန်တော်တို့လုပ်ပိုင်မှုတွေရတော့မှာအဲ့ကကြာနောက်ဆက်တဲ့အနေနဲ့ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့လိုမျိုးဖန်တီးမှုအားကောင်းတဲ့လူတွေရည်ရွယ်ချက်ကြီးမားတဲ့လို့ဟိုအနုပညာရှင်တွေဒီဇိုင်နာတွေတခြား artist တွေအကုန်လုံးကဒီမာတွေမဲ့မလုပ်ချင်တော့လောက်စိတ်ပြက်ပြီးညီကုန်းချုပ်ရင်လည်းချုပ်လိုက်လိမ့်မယ်။ဒါမှမဟုတ်လို့ရှိရင်ဒီရာဒီယိုဖန်တီးမှုပံ့ပိုးပေးနိုင်မယ်အားကောင်းမဲ့နိုင်ငံတွေပါယူကျွန်တော်တို့ရောက်သွားနိုင်တယ်ပေါ့နော်။အဲ့ဒါမျိုးချလို့ရှိရင်တိုင်းပြည်ကတော့အရန်ကြီးစုပ်ယုံသွားမှာပဲအမှုပညာနဲ့ပတ်သက်ပြီးတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်အတန်းလှည့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မြန်မာနိုင်ငံတော်ဝန်ကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီမိုကရေစီလူခွေရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မကိုတင်ဆက်ပေးကြပါတယ်။တောင်ကိုရီးယားနိုင်ငံဟာအကူပြောင်းဆိုင်ရာတရားမျှတမှုကိုပြည့်ပြည့်ဝဝအကောင့်ထဲပေါ်တဲ့နယ်လို့ကုလသမဂ္ဂလူခွေရေးကောင်စီမဟာမင်းကြီးယုံကဂျွန်လ15ရက်နေ့မှာထုတ်ပြန်ချက်တရက်ထုတ်ပြန်ပြီးတော့တိုက်တွန်းလိုက်ပါတယ်။အကူပြောင်းဆိုင်ရာတရားမျှတမှုဆိုတာဘာပါလဲ။လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတရားမျှတမှုအတွက်ဆောင်ရွက်ကြတဲ့အခါမှာအာရှဟာနောက်ကျကျန်နေခဲ့ပါတယ်။ဘာကြောင့်ပါလဲ။တောင်အာဖရိကကရောလူဖြူလူမဲခွဲခြားရေးစနစ်ကကူပြောင်းရမှာဘလို့မျိုးမူဝါဒတွေကိုချမှတ်ခဲ့ပါသလဲ။တောင်အာဖရိကနိုင်ငံကအုပ်ချုပ်မှုဆိုင်ရာပါရဂူဘွဲ့ကိုယူခဲ့တဲ့ဒေါက်တာမျိုးနိုင်နဲ့ဥတမောင်တန်းတို့ဆွေးနွေးတင်ပြထားတာရှုစားနားဆင်ပါရှင
်။ဟုတ်တယ်ရှင်နော်ခင်ဗျာ။ဒီပတ်ဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာသတင်းတွေထဲမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရဲ့ရုံးကနေထုတ်ပြန်လိုက်တဲ့ကျင်းပချက်တခုနဲ့ပတ်သက်ပြီးကျွန်တော်တို့တင်ပြချင်ပါတယ်။အဲ့ဒါကတော့တခြားမဟုတ်ပါဘူး။တောင်ကိုရီးယားမှာအကူပြောင်းဆိုင်ရာတရားပြတာမှုဖြစ်မြောက်ရေးကိုစော်လိုက်တဲ့ကိစ္စပဲဖြစ်ပါတယ်။နိုင်ငံတွေကဒီမိုကရေစီကိုအကူပြောင်းကြတဲ့အခါမှာမပါမဖြစ်အရေးကြီးတဲ့အကြောင်းအရာတစ်ရပ်ကတော့ အကူပြောင်းတဲ့ပတ်သက်ပြီးအရင်တုန်းကလူခွင့်ရေးဆိုင်ရာမတော်မတရားပြုမှုခဲ့တာတွေချုပ်ပေါက်ခဲ့တာတွေနဲ့ပတ်သက်ပြီးတရားမျှတမှုကိုစောင့်ခြင်းပေးရမယ်အကြောင်းအရာတရားဖြစ်ပါတယ်။ကိုရီးယားဒီမိုကရေစီနိုင်ငံဖြစ်တဲ့ကျူးပြောက်ခဲ့တာနှစ်ပေါင်းအတော်ကြာသွားခဲ့ပါပြီ။ဆယ်စုချီသွားခဲ့ပါပြီ။ဒါပေမဲ့အခုထိအကူပြောင်းဆိုင်ရာတရားမျှတမှုကိုမဆောင်ရွက်နိုင်သေးပါဘူး။ဒီအကြောင်းအရာကိုကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားယူတာတော့တောင်အာဖရိကနိုင်ငံကနေပေါ်တူဂီရရှိလာခဲ့ဒေါက်တာဥပဒေနိုင်ဖြစ်ပါတယ်။တောင်အာဖရိကနိုင်ငံဟာအကူပြောင်းဆိုင်ရာတရားမျှတမှုကိုဖော်ဆောင်ခဲ့ရမှာစာနမူနာထားပြီးပြောကြတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။မင်္ဂလာပါ။ကိုပြောနိုင်လေ
။မှန်ပါဆရာ
။ Okay ကိုပြောနိုင်။နိုင်ငံတွေကအကူပြောင်းချက်ကိုစူးစမ်းကြတယ်။လက်ရှိမြန်မာနိုင်ငံမှာလည်းပဲလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့အရေးယူဖို့ပြောဆိုနေကြတာတွေကလည်းကျွန်တော်အများကြီးရှိနေတယ်။အထူးသဖြင့်အာနာသိန်းကြီးတောက်ပိုင်းမှာဒီသတင်းရပုံမှန်ကျဲလောင်လာခဲ့တယ်။ရိုဟင်ဂျာလူမျိုးတွေပေါ်မှာရှင်းသုံးခဲ့တဲ့လူမျိုးလုံးတတ်ဖြတ်မှုဆိုတဲ့ဆွဆွဲချက်တွေကလည်းနိုင်ငံတကာလူခွေရေလှုပ်ရှားမှုတွေချမှာအတော်ကြီးပြတ်နံ့ကြီးကြီးမားမားရှိနေတာကိုတွေ့ရတယ်ပေါ့နော်။ဆိုတော့ပထမဦးဆုံးအကူပြောင်းဆိုင်ရာတရားမျှတမှုတွေဆိုတဲ့သဘောလေးကိုဆရာနည်းနည်းရှင်းပြပေးပါခင်ဗျာ
။နိုင်ငံတကာဆရာရဲ့ဒီစနစ်အဟောင်းကနေအစ်စ်ကိုပြောင်းတဲ့ခါကျရင်ဒီရှေ့တော့ရှိတဲ့ဒီ justice ဒီတရားမျှတမှုစနစ်ကအလုံးမလုံးတော့ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်တို့ဒီဂျာမနီတို့တပ်တွေကဒီလူခွင့်ချိုးဖောက်မှုတွေစစ်ပွဲမှာအများကြီးဖြစ်တော့ချက်သွားတော့ဒုတိယကမ္ဘာစစ်လည်းပြီးသွားတော့ဒါတွေကိုဘယ်လိုရှင်းမလဲဒီတိုင်းထားလို့တော့မဖြစ်ဘူးဒါပေမဲ့ရှိနေတဲ့ဒီတရားဥပဒေကဒါတွေကိုကန့်ကွယ်ဖို့အတွက်မလုံလောက်ဘူးဖြစ်နေပြီဘာဖြစ်လို့ဆိုတော့သူတို့ကအရေးယူလည်းအများကြီးယူသွားမှာနောက်ပြီးတော့သူတို့ကဒီအဖွဲ့အစည်းအနေနဲ့ဒီ institution အနေနဲ့လုပ်ထားတာဆိုတော့သူဘလို့မကန်တာခတ်တော့အဲ့ဒီမှာသူတို့ကဒီ transitional justice ဆိုတဲ့ဒီအကူအပြောင်းကာလမှာသုံးမဲ့တရားဥပဒေဆိုပြီးတော့သူတို့ထပ်ပြီးတော့ဒီစပြီးတော့သုံးတာပေါ့ဆရာ။သူတို့ပြောတာကတော့ဒီပညာရှင်တွေပြောတာတော့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းမှာပထမဆုံး first wave ခေါ်တဲ့ဒီပထမလှိုင်းစတာပေါ့။အဲဒီမှာဂျပန်ရယ်ဂျာမနီရယ်သူတို့စသုံးကြတယ်ပြောတယ
်။ဟုတ်ကဲ့။
နောက်ပိုင်းမှာကျတော့ဟုတ်ကဲ့။နောက်ပိုင်းမှာကျတော့ဘာဖြစ်လဲဆိုတော့ဒီ1960နောက်ပိုင်း1980နောက်ပိုင်းကျတော့ဒီလက်တင်အမေရိကနိုင်ငံတွေအာဖရိကနိုင်ငံတွေကလွတ်လပ်ရေးရပြီးတော့သူတို့ကအာဏာရှင်တွေအများဆုံးအုပ်ချုပ်ကြတယ်အဲဒီနိုင်ငံတွေကအနာရှင်တွေကနေပြီးတော့တဆင့်ဒီဒီမိုကရက်စနစ်ကိုပြောင်းတဲ့ခါကျတော့လေအဲ့တူတခါထပ်ဖြစ်ပြန်အောင်ဖြစ်တော့ဒီအခုပြောင်းကာလမှာဘယ်လိုကင်တွယ်မလဲဆိုတာကိုရှေ့ရနေပြီးတော့ဒီလုတ်ခဲ့တဲ့နမူနာတွေယူပြီးတော့ဆိုတာသူတို့ကဒီ justice ကိုပြန်သုံးတယ်ဒါပေမဲ့ဥတီချက်တွေကတော့နည်းနည်းကွာသွားတယ်ဘယ်လိုကွာသွားလဲဆိုတော့နောက်ပိုင်းမှာကျတော့သူတို့ကလူခွင့်ရေးကိုပို့ပြီးတော့ဦးစားပေးလာလူခွင့်ရေးကိစ္စတွေအဲ့ဒီလိုပဲနောက်တစ်ဆိုင်ကျတော့တောင်အာဖရိကတို့ဒီရဝန္ဒါတို့ကိစ္စတွေဖြစ်သွားကျတော့အဲ့ဒီကျတော့လေကြတော့တတိယလိုင်းဖြစ်သွားတော့ဆီတတိယလိုင်းဒီ transitional justice ကြောင့်သူတို့ကြတော့လူခွင့်ရေးလဲပါတယ်ဒါအပြင်သူကပါတယ်ဆိုတော့ဒီ civil society တွေရဲ့အခန့်ကဏ္ဍတွေပုံမြင်လာတယ်နောက်ပြီးတော့ democracy စနစ်နဲ့ညီတဲ့ဒီ institution တွေကိုဘယ်လိုတည်ဆောက်မလဲဆိုတာတွေထပ်ပြီးတော့ထည့်လာတော့ဆီအခုဆိုတော့ကျွန်တော်တို့က fourth wave လောက်ဖြစ်သွားပါပြီ
ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့မှာကျွန်တော်တို့ထူးထူးခြားခြားသွားတွေ့ရတာကတော့အာရှတိုက်က Latin America အာဖရိကတိုက်တွေနဲ့လူခွင့်ရေးပေါ်မှာကင်ကွယ်တဲ့နေရာမှာမတူပွဲပြနေတာသွားတွေ့ရတယ်เนาะကျွန်တော်တို့ပြန်ကြည့်လို့ရှိရင်လည်းအာရှတိုက်မှာအခုတတိเนาะလူခွင့်ရေးနဲ့ပတ်သက်တဲ့เนาะကျွန်တော်တို့တရားရုံးเนาะဖြည့်ရှင်းမှုနိနာရန်တရားကိုမတည်ဆောက်နိုင်သေးဘူးလူခွင့်ရေးပရင်းချင်းကိုထိုးတာကလည်းမကြသေးဘူးဒီအချိန်ကပါကျွန်တော်တို့စပြီးဖြစ်ပေါ်လာခဲ့ပေါ့နော်အာဖရိကမှာဆိုလို့ရှိရင်လည်းကျွန်တော်လူခွေရုပ်ဖြစ်ချင်းနဲ့เนาะတရားရုံးတွေခုံရုံးတွေရှိတယ်ဥရောပမှာရှိတယ်လက်တင်အမေရိကမှာရှိတယ်အာရှတိုက်မှာမရှိဘာကြောင့်လို့ဆရာထင်တယ်လဲ
မြင်တော့တော့ဒီယဉ်ကျေးမှုกว่าလို့လို့ကျွန်တော်မြင်နေသေးတာဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံရဲ့ယဉ်ကျေးမှုမှာဘာကိုဦးစားပေးမလဲပေါ့ဒီနိုင်ငံတစ်ခုတည်ဆောက်ခြင်းမှာအချို့ကြတော့ဒီစာဝတ်နေရေးပြည်လည်ဖို့အဓိကထားတာတော့လုံခြုံရေးအဓိကထားတာတချို့ကြည့်ကြည့်မှုတွေကြတော့သူတို့ကဟိုလုံလုံကြီးအဓိကမဟုတ်ဘူးဒါလို့လွတ်လပ်ရေးအဓိကဒီလူတူးချင်းလွတ်လပ်ရေးအဓိကတရားမျှတရေးအဓိကအဲ့လိုကျွန်တော်ထင်တာတော့ဒီဦးစားပေးစာတွေကွဲသွားပြီခုနကပြောတဲ့ transitional justice မှာလည်းသူတို့ညင်းကြတာရှိတယ်တရားရေးကိုအဓိကလုပ်မလားရှင်းချစီဒီ reconciliation ကိုအဓိကလုပ်မလားအဲ့လိုအဖွဲ့နှစ်ဖွဲ့ကလည်းကွဲတာရှိတယ်ဆရာဟိုမှာဒီ transition justice မှာငါတို့ဘာကိုဦးစားပေးလုပ်မလဲတရားမျှတရေးကိုလုပ်မလားဒါမှမဟုတ်ဒီ ပြန်လည်ကြားစီကိုလုပ်တာ
ရစီအ
ဲ့ဒီတော့မတူကြဘူးပေါ့ဆရာဦးစားပေးမှုကိုကဘယ်ဟာကိုတန်ဖိုးထားလဲဆိုတာ
ဟုတ်ကဲ့ဒီရင်ချဲမှုအကြောင်းကိုပြောတဲ့အခါမှာတော့ကမ္ဘာကြီးကြီးရင်းနဲ့ပတ်သက်ပြီးတော့ဂုရုကြီးတစ်ပါးလို့ပြောကြတယ်ဂေါ်တန်ရဲ့နော်သီအိုရီလေးတစ်ခုနော်သူ့ရဲ့ယူဆချက်လေးတစ်ခုကိုကျွန်တော်တော့ပြီးသတိရတယ်အဂေါ်တန်ကမြန်မာပြည်ကိုလည်းလာပြီးတော့ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ခဲ့ဘူးလေလို့ကျွန်တော်ထင်တယ်1990အစောပိုင်းနှစ်ဒီမှာလာခဲ့ဘူးလေဘောနော်ဆိုတော့ဂေါ်တန်ရဲ့ဆောင်းပါးတစ်ပုဒ်မှာပါလဲဆိုတော့အရှေ့တိုင်းနိုင်ငံတွေကဗုဒ္ဓဘာသာပိုပြီးညွတ်တယ်နော်ဒီဗုဒ္ဓဘာသာရဲ့သဘောတရားမှာကပရိစ္ဆေသဘောပါတဘောတရားရှိတယ်အကြောင်းကြောင့်အကျိုးဖြစ်တယ်အကျိုးကလည်းအကြောင်းဖြစ်တယ်နော်အဲ့တော့ဗုဒ္ဓဘာသာစဉ်းစားပုံကဆက်ဝိုင်းစဉ်းစားပုံဖြစ်တယ်အရှေ့တိုင်းရေးခြင်းမှုနော်ခုနကိုမျိုးနိုင်ပြောသွားသလိုသဟစာတာဖြစ်ရေးကိုလည်းပို့ပြီးဥစားပေးနော်အနောက်တိုင်းစဉ်းစားပုံက dualism ပြောတဲ့လို့ပြောတဲ့ဒွိဝါဒလွှမ်းမိုးတယ်ဥပမာအဖြစ်အဖြူအမဲအကောင်းဆိုးပေါ့နော်ဒီပေါ်မှာစဉ်းစားတယ်ဘုဒ္ဓဘာသာဘက်ကပရိစ္ဆေပုံစဉ်းစားတာပေါ့ခုကိုပြောလိုက်တဲ့အပြုတ်ကိုတခုဟာသူ့ပေါ်မှာတက်ရောက်တယ်သူပြောတာကိုပေါ်မှာပြန်တက်ရောက်တယ်ကိုပြောတာကသူ့ပေါ်မှာပြန်တက်ရောက်တယ်ဆိုတော့ဟိုဒီဒွိဝါဒကစဉ်းစားလို့နော်ချက်လို့မရနော်တခုနဲ့တခုဆက်နွယ်ပြီးနေတယ်ပေါ့ဒါကြောင့်ဘုရားအဲအနောက်တိုင်းနိုင်ငံနေထက်စားလို့ရှိရင်เนาะအရှေ့တိုင်းဗုဒ္ဓဘာသာကိုလက်ခံတဲ့တိုင်းပြည်တွေမှာဒီတရားမျှတမှုဆိုင်ရာအယူဆကွဲပြားနေတယ်ဆိုတာကိုပြောလို့ဖတ်ခဲ့ဘူးလေဆရာဘယ်လိုထင်လဲ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သဘောတူပါတယ်ဆရာနောက်ပြီးတော့ကျွန်တော်တို့အရှေ့တိုင်းသားတွေကဟိုဟာမေးပြောက်နွယ်တယ်လို့ပဲခေါ်မလားမသိဟိုဟာလေဒီလိုဖြစ်တာဖြစ်ပြီးတာဖြစ်ပြီးပြည်ပေါ့ထပ်ပြီးတော့လေဟိုဟာလုံနေနေတော့ဟိုကျွန်တော်မြန်မာစကားမှာရှိပါတယ်သေးတဲ့အမှုကြီးတဲ့အမှုသေးအောင်လို့ပါလို့အဲ့လိုဖြေတတ်တယ်ကျွန်တော်တို့
ကဟုတ်ကဲ
့အနောက်တိုင်းမှာကျတော့အဲ့လိုဖြေတာမရှိဘူးဘာဖြစ်လို့ဆိုတော့သူတို့ကမဟုတ်ဘူးဒါကဒီလိုဖြေလိုက်ရင်ဒီ impunity ဆိုတဲ့ဟိုဟာလေဒီအရေးမယူတဲ့ဟာတွေဖြစ်လာနိုင်တယ်ပေါ့သူတို့ကအဲ့လိုပြောတော့အရေးယူရမယ်ကျွန်တော်တို့အရှိအတိုင်းတွေကတော့ပြည်လေသွားရင်ပြီးရောပေါ့ဆရာနောက်ပြီးတော့ကျွန်တော်တို့ကကံအောင်ယူနေဆိုတော့ဒါကိုကလည်းမကင်းဘူးပေါ့ကိုအပြစ်မကင်းဘူးရှိမှကိုကံလည်းပါတယ်ဆိုတော့အဲ့လိုဖြေလိုက်တာတွေရှိမယ်လို့ကျွန်တော်ထင်တယ်ဆရာ
ဟုတ်ကဲ့အဲဆောစောပြောသလို impunity လို့ပြောတဲ့ကျွန်တော်တို့နော်အရေးမယူဘဲနဲ့လွတ်လွတ်သွားတယ်နော်ဆိုရတာတွေကိုကျွန်းလွန်ခဲ့တဲ့အတွက်ကြောင့်မဒါကလူခွေရေးမဟာမင်းကြီးမရှက်ဘက်စတက်ကလည်းဒီအကြောင်းအရာကိုမကြခဏလည်းပြောလို့ရှိပါတယ်ဆိုတော့အဲအရင်လိုဖြစ်ရှင်းတဲ့နေရာမှာနော်နိုင်ငံရဲ့တာဟစာတာဖြစ်မှုဘောနော်တရားမျှတမှုလည်းဖြစ်ပေါ်လာအောင်ဘောနော်ကျေကံပြခဲ့တဲ့နေရာမှာတောင်အာဖရိကဟာအတော်လေးထင်ရှားပါတယ်နော်ဆိုတော့တောင်အာဖရိကကံပြတဲ့ဘုံကဘလူပြကံပြခဲ့တယ်တောင်အာဖရိကအတော
်သူစပြီးတော့နိုင်ငံကြီးကစပြီးဆွေးနွေးတယ်ဟိုဒီလူဖြူဆိုးရနဲ့မန်ဒဲလာတို့ဆွေးနွေးတယ်ကသူတို့ကွန်ပရိုမိုက်လုပ်ဖို့ကနှစ်ဖူးစလုံးကသဘောတူလိုက်တယ်ကွန်ပရိုမိုက်လုပ်မယ်ဆိုတော့
အမျိုးသားရင်ကြားစည်းရုံးကိုဇောင်းပေးတယ
်အေးဇောင်းပေးလိုက်တယ်ဟုတ်ကဲ့သူ
စိတ်ဆက်သဘောတူညီချက်ရဖို့ကိုပို့ပြီးတော့ဇောင်းပေး
ဟုတ်ကဲ့ဟုတ်ကဲ့ဘာဖြစ်လို့လဲဆိုတော့အဲ့လိုမလုတ်ပဲနဲ့နှစ်ဖက်စလုံးကမလုတ်ပဲတင်းနေကြရင်ပြဿနာပူဆိုးမှာဆိုနှစ်ဖက်စလုံးဆိုးမယ်ဆိုတာသူကသိတယ်။ပြီးတော့ဒါတွေကိုအဓိကတိုင်းပြည်ရဲ့ရေရှည်အကျိုးကအဓိကပဲ။နော်ဖြစ်တာတွေကဖြစ်ပြီးသွားပြီ။ရေရှည်အကျိုးကိုဘယ်လိုအကောင်းဆုံးဒီ model ရွေးမလဲပေါ့ဆရာ။အဲ့လို model ကသူတို့ဗာရွေးလိုက်လဲဆိုတော့ဒီ true and ဒီ reconciliation committee နဲ့ငါတို့သွားမယ်။ဒါတွေကိုရှေ့မှာဖြစ်ခဲ့တဲ့ဟာတွေကိုတော့ဒီတိုင်းပြီးပြီးတော့ထားလို့မဖြစ်ဘူး။ဒါတွေငါတို့မှတ်တမ်းအနေနဲ့ထားရမယ်။ရှေ့ကျွန်တော်ဖြစ်အောင်ဒီနေရာနေတော့ပြန်မပြန်လာဘူးတော့
ဘယ်လိုပြောမလဲ true the reconciliation တော
့ဩဆိုတာအမှန်တရားနဲ့ပြန်လည်ရင်ကြားစီကော်မတီပေါ့ဆရာအဲ့လိုအဓိကပြောတာဒါအပြစ်ပေးဖို့မဟုတ်ဘူးအပြစ်ပေးဖို့မဟုတ်ဆိုတာဒါအမှန်တရားကိုဖော်ထုတ်ဖို့ဘာတွေဖြစ်ခဲ့လဲဆိုတာဒီလုတ်တဲ့လူ啊ရောအလုတ်ခံတဲ့လူ啊ရောဘာလို့ဒါကြီးတွေဖြစ်လာရတာလဲဒီလိုအနှိမ့်ထားရင်းတွေဘာလို့ဖြစ်လာရလဲဆိုတာသူတို့ကသိကျင်တယ်အမှန်တိုင်းသိကျင်တယ်အဲ့ဒီအတွက်ဟိုအပြစ်ပေးတဲ့အရင်ဆိုးလို့အပြစ်ပေးတာတော့တပိုင်းသူတို့ပေးမယ်အများအားသောအားဖြင့်သူတို့ကအပြစ်မပေးဘူးဒါသူတို့အလုံးမဟုတ်ဘူးပေါ့နောက်ပြီးသူတို့ကယော်ကြီးပေးတယ်ဆရာဒီခံရတဲ့လူတွေယော်ကြီးပေးဖို့ဆိုတော့အစီအစဉ်နဲ့သူတို့မှရှိတယ်အဲ့လိုအဓိကထားတော့ကျွန်တော်မြင်လာတော့အဲ့ဒီစနစ်ကတော်တော်အောင်မြင်တယ်လို့ပြောတယ်ဟိုကျွန်းချက်တွေတော့ရှိတာပေါ့တော်တော်အောင်မြင်တယ်လို့ပညာရှင်တွေလည်းသုံးသပ်တယ်ကျွန်တော်တို့မြင်တာဒီအမှန်ဆိုရင်သူတို့အဲ့လိုနိုင်ငံအပြောင်းလဲဖြစ်တော့တော်တော်ဆိုးမယ်လို့ထင်တာပေါ့ဒီသွေးမြေကြမယ်လို့ပါလို့အစိုးမှန်းလာကြတာမဖြစ်ခဲ့ဘူးဆရာတော်တော်ကြီးကိုစူးဖြစ်တယ်တော်တော်ချုံးမွေတော့ကဘာလဲအံ့ဩတယ်ဆိုတော့ဒီဟာတော်တော်ကောင်းတယ်လို့ကျွန်တော်မြင်တယ်ပေါ့ဆရာ
ကိုမျိုးလိုက်ကြောင်းသွားပြီးတက်တဲ့အခါမှာကျွန်တော်ရေးကြတဲ့စိအမှန်တရားလဲဖော်ထုတ်တဲ့အစီအစဉ်ရဲ့တက်ရောက်မှုတွေကိုဘလို့များကြားရကြုံရတယ
်။ကောင်းတဲ့ရလက်တွေကိုကျွန်တော်အများကြီးတွေ့ရတာပါဆရာ။ဘာဖြစ်လို့လဲဆိုတော့တကယ်လို့တာသူတို့ကဒီ True and Reconciliation Committee ကတကယ်လို့တာတကယ်လို့တယ်ဆိုတာဟန်ပြမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့အရှင်တော့ကတမတာဒီ Nelson Mandela ရှေ့ကတမတာဒီ club ကိုတိုင်းလာပြီးတော့သူက၆လက်ချက်ပေးတာ။သူသိလောက်ကိုလာပြောတယ်။နောက်တော့တောင်းမှန်သွားတယ်စီသူရှေ့မှာဒီလူဖြူလူမဲ့ခွဲကြတဲ့စနစ်ကြီးဟာစိုးတယ်ဆိုတော့သူကိုယ်တိုင်တောင်းမှန်တယ်တောင်းမှန်ဆိုတော့ဒီချိန်နဲ့တောင်းမှန်လာမှုတက်ကာထက်ကာသူကတောင်းမှန်တယ်အဲ့တော့ဘလို့ဖြစ်လဲဆိုတော့နောက်ပိုင်းလူငယ်တွေမှာအဲ့လိုတွဲကွဲမှုကမရှိတော့ဘူးစီအဖြူနဲ့အမေရလေကျွန်တော်တို့ကြောင်းမှာဆိုလဲမရှိတော့နောက်ဆုံးဘလို့ဖြစ်လဲဆိုတော့ကျွန်တော်တို့လူငယ်တွေရဲ့အမြင်မှာအသားအရောင်မမြင်တော့ဘူးစီမရှိတော့ဘူးအခါဒီသူတို့အမှပုံမြင်လေးတွေပြောတာပုံမြင်မှုဇလန်းလေးတွေပေါ့အချို့ကလေးတွေဆိုရင်လေလူမဲဟိုလူမဲလို့ပြောလိုက်တော့မှသူကအံ့ဩတော့မှအဲ့ဒီမှာသတိထားမိရဲ့တဲ့သူတို့အသားကမဲပါလားဆိုတာတယောက်တယောက်သိနေတာကြာပြီပေါ့ဆရာဟိုလေးပဲမကတ်ဘူးပေါ့အဲ့တော့အများကြီးတိုးတက်လာတယ်လို့ပြောပါမယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုပြောနိုင်ရေ
ဟုတ်ကဲ့ဆရာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အခုရင်ကြားလဲစိတ်ကြစေအမှန်တရားလဲပေါပေါက်စေဆိုတော့တော့အဖရိကအစီအစဉ်နဲ့အခုပြောဆိုင်ရာတရားမျှတမှုအကြောင်းကိုဆွေးနွေးတော့ခဲ့တဲ့သူကတော့တော်အဖရိကနိုင်ငံကပါလူဝဲရရှိခဲ့တဲ့ဒေါက်တာဦးမျိုးလိုင်ဖြစ်ပါလေကျွန်တော်ပေါ်ပါပ
ါဦးတမောင်တန်းဆွေးနွေးတင်ပြခဲ့တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာသတင်းဆောင်မကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် Viewer American အတန်ရဲ့စနေညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်တော်ရရှင်များရှင်အမေရိကန်ပြည်ထောင်စုမှာဂျွန်လ19ရက်နေ့ကိုဂျွန်တင်းအစိုးရရုံးပိတ်ရက်အဖြစ်နဲ့ပြီးခဲ့တဲ့2021ခုနှစ်ကပဲသမ္မတကလက်မှတ်ရေးထိုးသတ်မှတ်ပေးလိုက်ပါတယ်ဒီနေ့ဟာဂျွန်စနစ်အဆုံးသတ်မှုအဆုံးသတ်တဲ့နေ့အဖြစ်လူပေါင်းအတိုင်းဝိုင်းမှာဆင်နွှဲနေခဲ့တာကြားပါပြီး VOA ပုံပြရုပ်သံမှာမရေးတန်တာကြောတင်ပြထားပါတယ်
အမေရိကန်မှာအစိုးရရုံးပိတ်ရက်ဖြစ်တဲ့နောက်ဆုံးသတ်မှတ်လိုက်တဲ့ဂျွန်တင်းအားလိုက်ကိုအာဖရိကနယ်ပွားတွေဆင်နွှဲခဲ့တာ150ကျော်ပါပြီအမေရိကန်ပြည်အောင်စုမှာဂျွန်စနစ်အဆုံးသတ်မှုကိုအထိမ့်မှတ်ပြုဆင်နွှဲတာဖြစ်ပါတယ်။ပထမဆုံးအချိန်1866ဂျွန်19မှာဆင်နွှဲခဲ့ပါတယ်။အဲ့ဒီရဲ့ပထမတစ်နှစ်ကတော့ Texas ပြည်နယ် Galveston မြို့ကဂျွန်ပြုတ်ခံနေရတဲ့အာဖရိကနယ်ပွားတွေသူတို့လွတ်လပ်ပြီးပြည်တွင်းစစ်ကြီးလွန်ခဲ့တဲ့နှစ်လကပဲပြီးဆုံးသွားပြီဆိုတာသိလိုက်ရပါတယ်။သမ္မတ Abraham Lincoln ဂျွန်စနစ်ဖျက်သိမ်းတဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီးတော့လက်နက်ခွဲကြော်ကြမှာသူတို့စီအကြောင်းကြားလိုက်တာပါ။1866ခုနှစ်ကစပြီးတော့ Galveston မှာစတင်ဆင်းရဲလိုက်တာပျော်ဝဲရှင်မွေတွေနိုင်ငံအနှံ့တခြားမျိုးတွေနေရီထိပါကူးဆက်သွားပါတယ်။အားလိုက်ရဲ့နာမည်ကတော့1919ဆိုတဲ့ရက်ပေါင်းပြီးတော့ဖြစ်သွားတာပါ။ Jubilee နဲ့ Johnson နဲ့ဖြတ်သိမ်းနဲ့လွတ်လပ်မှုနဲ့လို့လည်းခေါ်ကြပါတယ်။မိသားစုတွေပြန်လည်စုံစည်းကြ၊ချစ်တဲ့ပွဲတွေလုပ်ကြ၊ပျော်ဝဲရှင်မွေတွေဆင်းရဲကြနဲ့ကျင်းပပါတယ်။1980မှာ Texas ပြည်နယ်ကဒီနေ့ကိုပြည်နယ်အားလိုက်ရဲ့ဖြစ်အရင်ဆုံးသတ်မှတ်ပါတယ်။အဲ့ကဆလို့တခြားပြည်နယ်တွေလည်းဒီနေ့ကိုအားလိုက်ရနေဒါမှမဟုတ်အောက်မေ့ဝယ်နေဖြစ်နေတရားဝင်သတ်မှတ်ပါတယ်။2020မှာ George Floyd နဲ့တခြားလူမဲတို့ရဲလက်ထံမှာတိဆုံးခဲ့လို့တနိုင်ငံလုံးဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပြီးနောက်ဒီရက်ကိုလူတွေပို့ပြီးအာရုံစိုက်မိလာပါတယ်။2021မှာတော့ June 10ကို American ပြည်အောင်စုအစိုးရရဲ့စက်တရက်မြောက်အားလိုက်ရအဖြစ်လွှတ်တော်ကအတည်ပြုပြီးသမ္မတ Joe Biden ကဥရေဖြစ်နေလက်မှတ်ရေးထိုးလိုက်ပါတယ်။
VOA မြန်မာပိုင်းရဲ့စနေညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပတ်အတွင်းကထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးတင်ပြထားတာကိုတင်ဆက်ပေးကြပါမယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတော့ကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးကိုဆွေးနွေးကြပါတယ်ကိုဂျီမီနဲ့ကိုဖြိုးစရာတော်တို့ကိုတေးတန်းအမိန့်နဲ့ပတ်သက်ပြီးစစ်ကောင်စီကခုခံပြောဆိုခဲ့ပါတယ်အိန္ဒိယအာဆီယံဝင်ကြီးများအစည်းအဝေးမှာတော့မြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဘဲနဲ့ကျင်းပခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးထားပါတယ
်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အချိန်90မြောက်လူအခွင့်အရေးညှိနှိုင်းခမ်းမှာမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေကိုဂျွန်လ14ရက်နေ့ကဆွေးနွေးခဲ့ပါတယ် လူခွင့်ရေးမဟာမင်းကြီးမီရှယ်ဘတ်ရှလက်ကစစ်အာဏာသိမ်းမှုကြောင့်မြန်မာနိုင်ငံရဲ့အခြေအနေတွေနှောက်ပြန်လှည့်သွားတဲ့အပေါ်နိုင်ငံတကာအနေနဲ့စိတ်မကောင်းဖြစ်ရကြောင်းနဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားသူပေါ်ချီလိုနဲ့ရာဇဝမှုမြောက်နိုင်ပွဲရှိကြောင်းပြောကြားခဲ့ပါတယ်အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြံပြုချက်တွေထဲမှာနိုင်ငံတကာရာဇဝမှုမြောက်နေတဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းနဲ့တဟာတမ်းမီပြန်လည်တည်ဆောက်ရေးအတွက်အရေးပါတယ်လို့လည်းပြောဆိုသွားပါတယ်ဒါအပြင်ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေဖြစ်ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်အမဟောင်းဦးဖြိုးစေရတော်နဲ့ဒီမိုကရေစီရဲ့လှုပ်ရှားသူဦးချီမီအပါအဝင်တက်ကြွလှုပ်ရှားသူတွေအပေါ်ချမှတ်ထားတဲ့တည်တံ့တွေကိုရက်ဆိုင်ဖို့လဲစစ်ကောင်စီကိုကုလသမဂ္ဂမဟာမင်းကြီးကသူ့ရဲ့ဆလေးရက်နဲ့အဖွဲ့မိန်ကုန်မှာတိုက်တွန်းခဲ့ပါတယ်။ဒီညီလာခံကိုတက်ရောက်ခဲ့တဲ့လူအခွင့်ရေးနဲ့ဒီမိုကရေစီရေလှုပ်ရှားသူမဝဝေနုကလည်းအခုလိုတိုက်တွန်းပြောဆိုသွားပါတယ
်။ For generations we have been systematically deprived of our human rights and dignity.
မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ရိုဟင်ဂျာအပါအဝင်လူနည်းစုတွေကျူးလွန်ခံရတဲ့အရေးကိစ္စကိုဖြေရှင်းရမှာအခြေခံအကြောင်းတရားတွေဖြစ်တဲ့စစ်တပ်ကိုအရေးယူဖို့လိုပါတယ်စစ်တပ်ကိုအရေးယူမှုမရှိတာဟာပြဿနာရဲ့အခြေခံအရှင်းမြစ်ကိုမဖြေရှင်းတာပဲမလို့ဒါကိုကင်တွယ်ဖြေရှင်းမှရမယ်လို့မဝဝေနုကပြောကြားသွားတာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အခြားလူနည်းစုတွေနဲ့အတူရပ်တည်ပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရေးတရားမျှတမှုရှိရေးနဲ့လူခွင့်ရေးအတွက်တိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေဖက်ကရပ်တည်ပြီးဝိုင်းကူကြဖို့လဲမဝဝေနုကတိုက်တွန်းသွားပါတယ်တခါလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံကိုယ်စားလှယ်မရှိတဲ့အပေါ်တရုတ်နဲ့ရုရှားနိုင်ငံတို့ကစိတ်မကောင်းဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဂျနီဗာကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောအတိုက်အခံ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကပါဘသူ့ကိုမှပေးအပ်ခြင်းမရှိဘဲလှစ်လက်ထားတာပါစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေအလွန်ဆိုးရွားနေတဲ့အကြောင်းရှေ့ပြေးအတန်အပါဝင်မြန်မာလူခွင့်ရေးအဖွဲ့တချို့ကလည်းတင်ပြခဲ့ကြပါတယ
်မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ညှိနှိုင်းလိုတဲ့ဆန္ဒရှိတယ်ဆိုတာမျိုးတစုံတရာမပြတဲ့အပြင်သူတို့အာဏာခိုင်မြဲအောင်ဆက်လုပ်နေတဲ့အတွက်မြန်မာပြည်သူတွေပေးဆက်နေကြရတယ်လို့အမေရိကန်ပြည်သူ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေအကြောင်းကုလသမဂ္ဂထွေထွေညီလာခံမှာဇွန်လ23ရက်နေ့တနင်္လာနေ့တင်ပြဆွေးနွေးပွဲမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ဒူးကိုယ်စားလှယ် Nick Hale ကအခုလိုပြောသွားတာပါ။မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းမှုတွေဟာလည်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်လမ်းလွဲသွားတယ်လို့ဆိုပါတယ်။တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရရှိရေးအတွက်အမေရိကန်ပြည်သူ့ကရှေ့ဆုံးကနေထောက်ခံပံ့ပိုးနေတယ်လို့လည်း Nick Hale ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်တန်မတ်ကြီး Barbara Woodward ကလည်းစစ်တပ်ကမြန်မာနိုင်ငံအနှံ့ကျေးရွာတွေကိုမီးရှို့တာလေတောင်းကနေတိုက်ခိုက်တာအပါအဝင်အရက်သားတွေအပေါ်ပြစ်မှတ်ထားပြီးတိုက်ခိုက်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာတဲ့အကူအညီလိုအပ်နေတဲ့လူ14သန်းရှိနေပြီး73သန်းကစစ်အာဏာသိမ်းပြီးနောက်မှာဒုက္ခရောက်နေသူတွေဖြစ်ကြတာကိုလည်းသူကထောက်ပြခဲ့ပါတယ်။စစ်တပ်ကလူသားချင်းစာနာတဲ့အကူအညီတွေကိုဆက်လက်ပိတ်ဆို့ထားပြီးအကူအညီပေးရေးကိစ္စတွေကိုလည်းနိုင်ငံရေးအသုံးချနေတယ်လို့ Miss Woodward ကပြောကြားခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ် Robert Fatina ကလည်းရိုဟင်ဂျာဒုက္ခသည်များပြန်ပို့ရေးနှစ်နိုင်ငံအစီအစဉ်ကိုမျက်မျက်အကောင့်ထည့်ဖော်ဖို့တောင်းဆိုသွားပါတယ်
။မြန်မာနိုင်ငံကလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြန်မာကလေးတငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားတိုက်တွန်းခဲ့ပါတယ်။မြန်မာစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကမျိုးစားပင်တွေဖြစ်နေကြရတယ်လို့ Losing a Generation ကြာဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစီအခါစာမှာ Tom Andrews ကဖော်ပြထားတာပါ။ဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့ပြည်လဲတဲ့အခြေအနေတစ်ခုကိုဖန်တီးမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြာဆုံးသွားတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လည်းအစီအခါစာမှာသတိပေးဖော်ပြထားပါတယ်။စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေရာဆွန့်ခွာထွက်ပြေးနေရသူတွေထက်မှကလေးငယ်ပေါင်း35,000ကျော်ရှိပြီးတော့လုံခြုံမှုရှိတဲ့ဒုက္ခသည်စခန်းတွေရောက်နေတဲ့ကလေးက33,000ကျော်နဲ့အိန္ဒိယတိုင်းပြည်တွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်ကလေးငယ်ပေါင်း100,000ကျော်ရှိတယ်လို့လည်းအထူးကိုယ်စားလှယ် Tom Andrews ရဲ့အစိုးရအနေနဲ့အနှစ်ချုပ်မှဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကတရားလဲလို့ဖမ်းဆီးခဲ့တဲ့ကလေးငယ်1,400ရှိပြီးတော့လက်ရှိချိန်ထိတစ်စကန်အဖြစ်ထိန်းသိမ်းထားတဲ့ကလေးက61ယောက်ထက်မနည်းရှိတယ်လို့လည်းပြောပါတယ်။ဖန်စီထားစဉ်ရိုင်နတာ secret me နဲ့တူတာအစာငတ်ရေငတ်ထားတာစတဲ့နီးပြုံးစုံနဲ့ညှဉ်းပန်းခံရတဲ့ကလေးပေါင်းကအနည်းဆုံး142ဦးရှိတယ်လို့လည်းပြောထားပါဗျ။ကာကွယ်ဆေးပုံမှန်ထိုးခွင့်မရတာကိုဝန်တွေအာဟာရမပြည့်တာကြောင့်မလိုလားအပ်ပဲနဲ့ကလေးငယ်တွေတိတ်ဆုံနိုင်ခြင်းရှိနေတဲ့အပြင်ကြောင်မတက်နိုင်တဲ့ကလေးက9.8တန်းရှိနေတယ်လို့လည်းထောက်ပြထားပါဗျ။ယူကရိန်းလိုပဲမြန်မာအကြက်အတဲကိုကုလလုံခြုံရေးကောင်စီနဲ့အခြားကုလအဖွဲ့အစည်းတွေကတန်းတူတုံ့ပြန်ဖို့လိုတယ်လို့လည်းကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကအစိုးရအစမှအကြံပြုတိုက်တွန်းထားပါတယ်။မ
မြန်မာနိုင်ငံတွင်ကအကြံဖက်မှုတွေရပ်တန့်ရေးကုလသမဂ္ဂအာဆီယံနဲ့နိုင်ငံတကာကအခုလိုဝိုင်းဝန်းတိုက်တွန်းနေပေမဲ့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးတွေကတော့အရှိန်ပြတ်ပုံမရပဲစကိုင်းရွှေဘူးနဲ့ဝက်လက်နဲ့အစက်ကကြေအော်ရစီကိုဒီလပထမပတ်ကတည်းကစတိုက်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ထိုင်းနိုင်ငံကိုတုံးရက်ခီနဲ့ရောက်ရှိခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက် နေတွေပေါ့နှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေကပြန်လည်ဆွေးနွေးခဲ့ကြတယ်လို့ထိုင်းကာကွယ်ရေးဌာနပြောခွင့်ရဗိုလ်ချုပ်ကြီးကွန်ချီတန်ထရာဝနစ်ကိုကိုကာပီ The Nation သတင်းကဖော်ပြပါရယ်ထိုင်းနဲ့အမေရိကန်ကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအပြည့်အဝပူးပေါင်းဆောင်ရွက်ကြဖို့လည်းသဘောတူခဲ့ကြတယ်လို့ပြောခွင့်ရသူဗိုလ်ချုပ်ကြီးကွန်ချီကပြောကြားခဲ့တာပါမြန်မာနိုင်ငံထဲမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေစရာနဲ့အကူအညီပေးထားတာအပါအဝင်ထိုင်းနိုင်ငံရဲ့ဝင်းကျင်မှာဖြစ်ပျက်နေတဲ့ပြည်ပခါတွေတက်ရောက်မှုတွေအပေါ်ထိုင်းနိုင်ငံကနိုင်ငံတကာဥပဒေတွေလူသားစံမှုမူတွေကိုပဲဆွဲကင်တုံ့ပြန်နေပါတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောကြားခဲ့တဲ့အကြောင်းပြောခွင့်ရသူကဆိုပါတယ်စီးရဲလေ့ကျင့်မှုစစ်လက်နက်ပစ္စည်းတွေပံ့ပိုးမှုနဲ့ဆိုင်ဘာလုံခြုံရေးအပြင်ဝေဟင်ကာကွယ်ရေးနယ်ပယ်တွေကာကွယ်ရေးဆိုင်ရာစစ်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးတွေနဲ့ထိုင်းစစ်တပ်ခင့်မီရေးကိုမြင့်တင်ပံ့ပိုးပေးဖို့အမေရိကန်ကခရီးပေးခဲ့တယ်ဆိုတာကိုလည်းသူ့ရဲ့ပြောကိုကိုကပြီး The Nation သတင်းမှာရေးထားပါဗ
ျ88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမဟောင်းကိုဖြိုးစေရတော်တို့ကိုတေးတန့်အတည်ပြုထားတာနဲ့ပတ်သက်လို့နိုင်ငံတကာအသံဝိုင်းကပြစ်တင်ရှုံချတာကိုစစ်ကောင်စီဘက်ကသူတို့ဆုံးဖြတ်ချက်ကိုခုခံပြောဆိုခဲ့ပါတယ
်ကျွန်တော်တို့တရားဥပဒေစိုးမိုးရေးခန္ဓာမှာနောက်မှအလားတူဖြစ်စဉ်မျိုးတွေကိုမလုံနိုင်အောင်နောက်မှာအလားတူဖြစ်စဉ်မျိုးတွေကိုမလုပ်ရအောင်အဲ့တော့ဒါကိုတရားမမျှတဘူးလို့ကျွန်တော်တို့ဘာပြောမလဲဒါလိုပဲပြောချင်ပါလေအဲ့ကျွန်တော်တို့ပြောချင်တာကတော့ဒီမြန်မာနိုင်ငံအနေနဲ့အချော့အချာအာဏာပိုင်နိုင်ငံတစ်ခုဖြစ်ပါတယ်အချော့အချာပိုင်အာဏာနိုင်ငံတစ်ခုမှာကျွန်တော်တို့ဒါအချော့အချာအာဏာရဲ့ဒါပြောက်ဥတည်ဖြစ်တဲ့ခုနပြောတဲ့ဗန်နိုင်ကြီးများနဲ့ပတ်သက်လာပြောကြတရားစီရင်ရေးဥပဒေပြုရေးအုပ်ချုပ်ရေးမိုင်တိုင်းတွေကိုလွတ်လပ်စွာလုပ်ကိုင်ခွင့်ရှိပါတယ်နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့အခါမှာလိုအပ်တဲ့အချိန်လျောက်လှုပ်ဆောင်ရတာမျိုးဖြစ်ပါတယ
်ကမ္ဘာနိုင်ငံတွေမှာတည်တံစီရင်တာကိုလက်ခံကျင့်သုံးနေတဲ့နိုင်ငံပေါင်း80 80လောက်ရှိသေးတယ်လို့လဲဂျွန်လ16ရက်ကြာတာပရိနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုသွားပါတယ်ဒီတည်တံကိုလက်တွေ့အကောင့်ထဲပေါ်လိုက်ရင်နိုင်ငံတကာမှာကြေကြေပြန့်ပြန့်ဆန့်ကျင်တုံ့ပြန်မှုတွေဖြစ်လာမယ်လို့တော့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစစ်ကောင်စီကိုထောက်ပြသတိပေးထားတာပါမြန်မာနိုင်ငံမှာအတိုက်ခံတွေကိုကုမြတ်ဖို့စီစဉ်နေဆိုတာစစ်ကောင်စီဘက်ကလှုပ်ခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးအပေါ်ခရုမဆိုင်ဘူးဆိုတာထပ်ပြီးတော့ပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံချိုင်းဌာနပြောခွင့်ရ Net Price က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါမြန်မာနိုင်ငံဆိုင်ရာပြည်내တန်ယုံနဲ့ကုလအတွင်းရေးမှုချုပ်ယုံပြောခွင့်ရစတီဗင်ဒူဂျာရက်တို့အပြင်လူအခွင့်အရေးအဖွဲ့တွေကလည်းစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုံချပြောဆိုထားကြပါတယ်
။အိန္ဒိယနဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အထူးစည်းဝေးပွဲကိုအိန္ဒိယနိုင်ငံနယူးဒေလီမြို့မှာဇွန်လ16ရက်နဲ့18ရက်နှစ်ရက်ကြာကျင်းပခဲ့တာမှာမြန်မာစစ်ကောင်စီနိုင်ငံကြားရေးဝန်ကြီးကိုမဖိတ်ခဲ့ပါဘူး။မြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်5ရက်ကိုမြန်မာဘက်ကအကောင့်ထဲပေါ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးအာဆီယံရဲ့မူတိုင်မြန်မာစစ်ကောင်စီကြီးကဲတွေကိုအိန္ဒိယနိုင်ငံကဖိတ်ကြားခြင်းမရှိတာပါဆက်ဆံရေးတိုးမြှင့်ဖို့ဆွေးနွေးခဲ့ကြတဲ့အာဆီယံအိန္ဒိယနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ္မတ်ကြီးဦးမိုးကျော်အောင်တက်ရောက်ခဲ့တယ်လို့မြန်မာတန်ယုံကထုတ်ပြန်ပါတယ်ဇွန်လ22ရက်နေ့ကျရင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပမယ်အာဆီယံကာကွယ်ရေးဝင်ကြီးများစီဝေးပွဲကျရင်လည်းမြန်မာစစ်ကောင်စီကာကွယ်ရေးဝင်ကြီးကိုမဖိတ်ကြားဖို့မြန်မာအပါအဝင်နိုင်ငံတကာကလူမှုခြေပြုအဖွဲ့အစည်း689ခုကအကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ဝင်တိုက်နေသလိုအမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုမြင့်တက်နေချိန်အာဆီယံနဲ့အိန္ဒိယဆက်ဆံရေးခိုင်မာအောင်လုပ်ဖို့လိုတယ်လို့အိန္ဒိယမှာကျင်းပတဲ့အစည်းအဝေးတွင်နှစ်ဖက်လုံးကပြောကြားခဲ့ကြပါတယ်။
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ဟာဒုတိယအကြိမ်ခီးစဉ်အဖြစ်မြန်မာနိုင်ငံကိုဒီလဂျွန်လ29ရက်နဲ့30ရက်နေ့တွေမှာလာရောက်ဖို့ရှိပါတယ်။ဒီနေ့ရက်တာခီးစဉ်အတွင်းအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲပေါ်ရင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအဓိကတာဆောင်ရွက်နိုင်မှာရှိနေပြီးတော့လက်ရှိအချိန်မှာသူ့ရဲ့ရှေ့ပြေအလုပ်အဖွဲ့ကစစ်ကောင်စီနဲ့ဒီအချက်တွေကိုကြိုတင်ဆွေးနွေးတာတွေလုပ်နေပြီလို့စစ်ကောင်စီပြောဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ်။ကြည့်ခဲ့တဲ့တစ်ခေါက်အာဆီယံအထူးကိုယ်စားလှယ်ခီးစဉ်အတွင်းဒေါက်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပန်ကြားခဲ့ပေမယ့်လို့မြန်မာစစ်ကောင်စီကလက်မခံခဲ့ပါဘူး ဒေါက်အောင်ဆန်းစုကြည်ဟာလက်ရှိတရားရင်ဆိုင်နေရဆဲဖြစ်တဲ့အတွက်အာဆီယံကိုယ်စားလှယ်ရဲ့အခုဒုတိယအခောက်ခီးစဉ်မှာလဲတွေ့ခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်။ဒါပေမဲ့လဲအာဆီယံအထူးတန်ရဲ့လာမယ့်ခီးစဉ်အတွက်မှာတော့လက်ရှိစစ်ကောင်စီနဲ့တိုင်းရင်နာလက်နက်ကိုင်အဖွဲ့ဆဲဖွဲ့တို့ကြားညီညာရေးဆွေးနွေးမှုစီစဉ်မှာပါဝင်ခွင့်ရနိုင်ပွဲရှိတယ်လို့တော့ပြောပါတယ်။
တပတ်တွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခံမောင်တို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တပတ်တွင်းစူးစီးတင်ပြထားတဲ့နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါမယ်။ယူကရိန်းပြည်သူတွေနဲ့ရက်တီကြောင်ပြသတဲ့အနေနဲ့ဥရောပနိုင်ငံခေါင်းဆောင်တွေယူကရိန်းကိုတွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့အမျိုးအမည်မသိတဲ့ကူးစက်ရောဂါအသစ်တစ်မျိုးပြန့်ပွားနေပါတယ်။ဒီလိုတပတ်တွင်းကနိုင်ငံတကာသတင်းတွေကိုစူးစီးပြီးမအီတန်စင်ကတင်ဆက်ပေးထားပါတယ်။
ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခုခံနေရတဲ့ယူကရိန်းဘက်ကအားပေးထောက်ခံမှုကိုပြသတဲ့အနေနဲ့ပြည်သူ့သမ္မတအီမန်နျူအယ်မက်ခွန်၊ဂျာမနီဝန်ကြီးချုပ်အိုလက်ရှိုး၊အီတလီဝန်ကြီးချုပ်မာရီယိုဒရာဂီတို့ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုဇွန်လ16ရက်နေ့မှာရောက်လာခဲ့ပါတယ်
။ À la fois nous rendre
ယူကရိန်းပြည်သူတွေနဲ့တဆူတဆီးတဲ့ရည်တည်နေတာကိုပြသဖို့အရေးကြီးတဲ့အချိန်ဖြစ်တဲ့ဆူပီယော်လေးပြည်သူ့သမ္မတကပြောပါတယ်။ဒီခီးစဉ်တွဲမှာယူကရိန်းသမ္မတဖလော်ဒီမီယာဆလင်စကီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတော့တွင်ယူကရိန်းအတွက်စီးရဲကူညီတွေတုံ့ပြန်ပေးဖို့ကိစ္စနဲ့ပတ်သက်လို့အမျိုးအလန်ဒိတ်စာချုပ်အဖွဲ့နေတိုးမဟာမိတ်အဖွဲ့ကကွယ်ဝင်ကြီးတွေပြောင်းချနိုင်ငံပရဆက်မြို့မှာလည်းအစည်းအဝေးလုပ်ခဲ့ကြပါတယ်။ဥရောပအာတိတ်သမုတ်တရားရဲဝန်ဒီတာမှဆယ်စုနှစ်များစွာအတွင်းမှာအကြီးမားဆုံးလုံခြုံရေးဆိုင်ရာချင်းချောက်မှုတွေနဲ့ကျုံနေရတာကြောင့်ကကွယ်ဆိုင်ရာဆောင်ရွက်မှုတွေပိုပြီးတော့ခိုင်မာအားကောင်းအောင်ဖို့ကိစ္စအဓိကဆွေးနွေးရင်းနဲ့ပဲနေတူမဟာမိတ်အဖွဲ့အတွင်းမှချုပ် Hans Stoltenberg ကအစည်းအဝေးကိုစားခဲ့ပါသည်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ဆွေးနွေးမှုတွေကိုရှိလာတဲ့မှာစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပမယ်။နေတူမဟာမိတ်ထိပ်သီးဆွေးနွေးပွဲမှာဆက်လက်ဆွေးနွေးကြမှာလည်းဖြစ်ပါသည်။တချိန်တည်းမှာပဲအမေရိကန်ကယူကရိန်းနိုင်ငံအတွက်နောက်ထပ်ဒေါ်လာတန်းတစ်ထောင်စီးရဲကူညီအဖြစ်ပေးအပ်မယ်အကြောင်းအင်ပြီးတော့အမျိုးသားလုံခြုံရေးကောင်စီမဟာဗျူဟာဆက်သွယ်ရေးညှိနှိုင်းရေးမှူး John Kirby ကဇွန်လ15ရက်နေ့သတင်းစာရှိတဲ့ပွဲမှာပြောဆိုသွားခဲ့ပါသည်။ရုရှားရဲ့ကျူးကျော်မှုတွေအချိန်ရောအောင်လို့လုပ်ပြီးတော့အရှေ့ပိုင်းဒွန်ဘတ်ဒေသမှာအောင်မြင်မှုရဖို့ရည်မှန်းချက်နဲ့အမေရိကန်ကဆက်လက်နဲ့ပစ္စည်းထောက်ပံ့နေရမှာဒီချိန်ဟာအများဆုံးဖြစ်ပါသည
်
ကျောသမားရှိချင်းပင်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဇွန်လ15ရက်နေ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့စဉ်တုန်းကတနိုင်ငံဆက်ဆံရေးခိုင်မာတဲ့ဆိုတော့ကိုတရုတ်သမ္မတကထပ်ပြီးတော့ကတိပြုခဲ့တဲ့အကြောင်းတရုတ်ဆိုရသတင်းမီဒီယာတွေမှာပေါ်ပြထားပါတယ်။ယူကရိန်းပြဿနာကိုညှိနှိုင်းအဖြေရှာဆွေးနွေးရေးကိုထောက်ခံနေဆိုပြီးတော့သမ္မတရှိကရုရှားသမ္မတကိုပြောခဲ့တဲ့အကြောင်းရှင်းဝါနဲ့ CCTV သတင်းဌာနတွေမှာထုတ်ပြန်ထားပါတယ်။ပြည်ပကလုံခြုံရေးစိန်ခေါ်မှုတွေကြောင့်ရုရှားရဲ့မျိုးသားအကျိုးစီးပွားကာကွယ်ဖို့ဆောင်ရွက်တဲ့လုပ်ရပ်အပေါ်မှာတရုတ်ခေါင်းဆောင်ကလက်ခံနေဆိုပြီးတော့ရုရှားသမ္မတအင်ဒိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီ24ရက်နေ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုမစခင်တည်င်းပတ်အနေနဲ့လို့မှာပဲတရုတ်နဲ့ရုရှားကြားလက်တွဲဆောင်ရွက်မှုတွေအကန့်အသတ်မထားဘူးဆိုတဲ့ကတိပြုထားတဲ့သဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။လက်ရှိယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ရုရှားကိုတရုတ်ကဝေဖန်ပြောဆိုတာမရှိသလိုအနောက်နိုင်ငံတွေပြောကြသလိုပဲရုရှားဘက်ကကျူးကျော်တိုက်ခိုက်တာဆိုပြီးတော့လည်းသုံးလုံးပြောဆိုတာမျိုးမရှိပါဘူး။ရုရှားနဲ့ပတ်သက်လို့တရုတ်ရဲ့ရည်ရည်ချက်ကိုအမေရိကန်အစိုးရကတော့ရှုံးချဝေဖန်ထားပါတယ်။တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာပဲကမ္ဘာတစ်ဝှမ်းတရုတ်ရဲ့လှုပ်ရှားမှုတွေကိုပို့ပြီးတော့စုံစမ်းနိုင်အောင် China House လို့ခေါ်တဲ့ဌာနအသစ်ကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကဖွဲ့စည်းလိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကအမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken ပြောခဲ့တဲ့တရုတ်ဟာနိုင်ငံတကာလက်ခံထားတဲ့စီမင်းစည်းကမ်းအခြေခံစနစ်ကိုအစိုးရအရဆုံးရေရှည်ချင်းချောင်းနေတယ်ဆိုတဲ့ပြောဆိုချက်နဲ့အမေရိကန်ရဲ့စိုးရိမ်မှုကိုအခု China House ဌာနသစ်တီထောင်လိုက်တာကထင်ဟန်နေပါတယ်။အမေရိကန်ပြည်အောင်စုရဲ့ဒေသတွေနဲ့ပတ်သက်တဲ့အရေးကိစ္စမူဝါဒတွေကောင်တဲ့ဖော်နိုင်ရေးဆက်ဆက်လောက်ကင်နိုင်အောင်ပေါင်းစည်းထားတဲ့ဌာနအတွင်းကအသင်းဖွဲ့တစ်ခုလို့လည်းပြောဆိုထားပါသေးတယ်။မင်းခင်ပြောင်စုမှငွေကြေးဖောင်းပွားမှုမြင့်တက်နေတာကိုတိုက်ဖြတ်ဖို့ဘူဘန်ကအတူနှုံးကို 3.5 ကိုင်တော့ထပ်မြင့်ပြီးတော့သတ်မှတ်ခဲ့တဲ့အကြောင်းဒီသတင်းပတ်ထဲမှာကြေညာလိုက်တာကြောင့်အမေရိကန်အစုရှယ်ယာဈေးပေးတက်လာခဲ့ပါသေးတယ်။ဒီသတင်းပတ်နောက်ပိုင်းမှာ S&P အစုရှယ်ယာ 3.5 ကိုင်တော့တက်လာပြီးတော့ Dow Jones အစုရှယ်ယာလည်း 100 ကိုင်နှုန်းဈေးတက်ခဲ့ပြီးတော့ Nasdaq အစုရှယ်ယာကတော့ 2.5 ကိုင်နှုန်းထိတက်သွားခဲ့ပါသေးတယ်။အခု 3.5 ကိုင်နှုန်းအတူနှုံးထပ်တိုးလိုက်တာဟာ1994ခုနှစ်နိုဝင်ဘာလနောက်ပိုင်းဘူဘန်အနေနဲ့ပမာဏအများဆုံးတစ်ကြိမ်နဲ့ထပ်တိုးလိုက်တာလည်းဖြစ်ပါသေးတယ်။ Megan Bian စုမှငွေကြေးဖောင်းပွားမှု2.40%အတွင်းမှာအမြင့်ဆုံးရင်ဆိုင်နေရပြီးတော့အခြေခံစားကုန်တွေလောင်းစားစီးဆေးတွေမေလာတွင်းမှာ 8.6% ကိုင်နှုန်းတိုးလာခဲ့တဲ့အချိန်မှာပဲဘူဘန်ကလည်းဒီလိုအတိုးနှုန်းကိုထပ်မြင့်ပြီးတော့သတ်မှတ်လိုက်တာဖြစ်ပါသေးတယ်။
ဗန္ဒာရဲ့အချက်တွေနဲ့အတူလောင်စာစီကားလည်းပြက်လက်လာတာကြောင့်အစိုးရဝန်ထမ်းတွေတပတ်ကူ၄ရက်ပဲအလုပ်လုပ်ကြဖို့တီးပြီးနေကအစိုးရကဒီသင်းပထမကြီးညာခဲ့ပြီးတော့ရုံးတက်မဲ့အစာအိမ်မှာခြံဆိုင်ကြဖို့လည်းတိုက်တွန်းထားပါသေးတယ်။တောက်ကြနေတိုင်းကိုနောက်၃လအထိရုံးပိတ်ရဖြစ်တတ်မှတ်ဖို့အဆိုပြုချက်ကိုဇွန်လ13ရက်နေ့နောက်ပိုင်းမှာအစိုးရအဖွဲ့ကအတည်ပြုပေးခဲ့ပါသေးတယ်။တီးပြီးနေကနိုင်ငံမှာအစိုးရဝန်ထမ်းတတန်းလောက်ရှိပြီးတော့နိုင်ငံဆောင်ငွေပြက်လက်လာတာကြောင့်လောင်စာစီအစာတောက်နဲ့စီးဝါဆိုင်ရာတင်သွင်းကုန်တွေအတွက်ငွေချေဖို့အကက်ခဲကြုံနေရပါသေးတယ်။ဆိုင်ရီမှာလူတွေတန်းစီနေရပြီးတော့လှည့်စစ်ပြတော့တာလေးလာနေကြည့်ရှိပါပြီ။ဒီလင်္ကာနိုင်ငံရဲ့ငွေကြေးစည်းနှုန်းကကျလာပြီးတော့ကုန်စည်းနှုန်းတွေက59ရာခိုင်နှုန်းထိမြင့်တက်နေတာပါ။မြောက်ကိုရီးယားနိုင်ငံမှာအမျိုးအမည်မသိတဲ့ကူးစက်ရောဂါတွေတမျိုးပြန့်ပွားနေတဲ့အကြောင်းမြောက်ကိုရီးယားအာဏာပိုင်တွေကကြေညာထားပါသေးတယ်။ကိုဗစ်ကရောဂါကိုထိန်းချုပ်နိုင်ဖို့လှုံ့ဆော်နေကြခြင်းမှာပဲအစိုင်းဦးလန်းကျောင်းဆိုင်ရာကူးစက်ရောဂါတမျိုးပြန့်ပွားနေတဲ့အကြောင်းမြောက်ကိုရီးယားကကြေညာထားပေမဲ့လည်းဒီဇင်ဘာနောက်ပိုင်းအထိဘာရောဂါမှမသိပဲနဲ့လူပဲနဲ့ရောကူးစက်ခံရလဲဆိုတာကိုလည်းအသေးစိတ်မပြောနိုင်ခဲ့ပါဘူး။ကာလဝမ်းရောဂါနဲ့ဥယျာဉ်ငန်းပြားလိုမျိုးရေကနေတဆင့်ပြန့်ပွားနိုင်တဲ့ရောဂါမျိုးဖြစ်နိုင်တဲ့အကြောင်းတောင်ကိုရီးယားအာဏာပိုင်တွေနဲ့ပညာရှင်တွေကသုံးသပ်ထားပါသေးတယ်။ပြင်းထန်တဲ့အစာအိမ်ဦးလန်းချောင်းဆိုင်ရာကူးစက်ရောဂါခံစားနေရသူတွေကိုကူညီပေးဖို့စီးပို့ထားတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုံးကပြောတဲ့အကြောင်းအစိုးရသတင်းတွေမှာဖော်ပြထားပါလိမ့်။နိုင်ငံရဲ့အဓိကစိုက်ပျိုးရေးဒေသမှာကူးစက်ပြန့်ပွားမှုဖြစ်ပေါ်နေတာပါ။ဒါကြောင့်နောက်ဆက်တွဲအနေနဲ့အစာရေစာပြန့်လတ်မှုနဲ့ကြိုးရမှာကိုလည်းစိုးရိမ်နေကြပါလိမ့်။COVID-19 ကာကွယ်ဆေးတွေပေးပို့တာအပါအဝင်ဘယ်လိုရောဂါပြန့်ပွားမှုကိုမဆိုဝိုင်းဝန်းကူညီလှုံ့ဆော်ပေးဖို့တောင်ကိုရီးယားကကန့်လန့်ထားပေမဲ့လည်းမြောက်ကိုရီးယားဘက်ကလက်ခံတုံ့ပြန်တာမရှိသေးပါဘူး။မြောက်ကိုရီးယားမှာ COVID ဆစ်ဆေးတဲ့ပစ္စည်းအလုံးလောက်မရှိရကြောင်း COVID လူနာဘယ်တယောက်ရှိလဲဆိုတာကိုအတိအကျမသိနိုင်ပေမဲ့လည်းအဖျားရှိတဲ့လူနာအရေအတွက်ကိုတော့နိုင်စင်စီရင်လုပ်ထားပါသေးတယ်။ဇွန်လ16ရက်နေ့အတွက်အဖျားရှိတဲ့လူနာ 26,000 ကျော်ရှိခဲ့ပြီးတော့မြောက်ကိုရီးယားမှာစုစုပေါင်း 4,000 ခွဲကျော်လောက်ရှိသွားပြီဖြစ်ပါသေးတယ်။အမေရိကန်မှာနိုးဆိုးအရွယ်နဲ့မူကြိုအရွယ်ကလေးတွေအတွက်နှစ်ကြိမ်ထိုးရတဲ့မော်ဒာနာကိုဗစ်ကာကွယ်ဆေးထိုးခွင့်ပြုဖို့အမေရိကန်အစားအစာနဲ့ဆေးဝါးကုကဲမှုဌာန FDA ရဲ့ကာကွယ်ဆေးဆိုင်ရာကျွမ်းကျင်သူအဖွဲ့ကဇွန်လ15ရက်နေ့မှာထောက်ခံချက်ပေးလိုက်ပါတယ်။အသက်5နှစ်အောက်ကလေးတွေအတွက်မော်ဒာနာကာကွယ်ဆေးဟာအစိုးထက်အကောင်ရလဒ်တွေပုံများတဲ့အကြောင်းကျွမ်းကျင်သူတွေကတခဲနဲ့မဲပေးထောက်ခံခဲ့ပါတယ်။အမေရိကန်မှာခံမှန်းခြေ18တန်းလောက်ရှိတဲ့5နှစ်အောက်ကလေးငယ်တွေအတွက်3ကြိမ်ထိုးရတဲ့ Pfizer ကာကွယ်ဆေးကိုတော့ထောက်ခံချက်ပေးသင့်မသင့်ကျွမ်းကျင်သူတွေကဆုံးဖြတ်ရအောင်မှာဖြစ်ပါလေ။လေးလာစမ်းစစ်ချက်တွေအရ6လအထိငင်ရွေးတဲ့ကလေးတွေအတွက်ဆေးနှမျိုးစလုံးဟာဘေးကင်းပြီးတော့ထိရောက်မှုရှိပုံရတယ်ဆိုပြီးတော့ကျွမ်းကျင်သူအဖွဲ့ကဇွန်လ15ရက်နေ့တနေ့ကအစည်းအဝေးမတိုင်ခင်မှာပြောဆိုသွားခဲ့တာပါ။အမေရိကန်မှာကာကွယ်ဆေးထိုးဖို့ကြံနေတဲ့ကလေးတွေအတွက်ခွင့်ပြုချက်ရပြီဆိုရင်တော့အစောဆုံးရှိတဲ့ရင်ဘက်လောက်ကစပြီးတော့ကလေးတွေကိုဆေးထိုးပေးနိုင်ဖို့မျှော်လင့်ထားပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးပြီးတော့မအီးတန်စင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုရန်နိုင်တလှည့်ပြောပြပေးပါရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကလူနည်းစုစိတ်ဘာသာဝင်တွေရဲ့ဖျားကြောင်ကိုစစ်သွေးကြော်တွေဒီနေ့မနက်စောပိုင်းကတိုက်ခိုက်ခဲ့တာကြောင့်2ယောက်ထပ်မင်းတည်ဆုံးပြီးတော့9ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာလီဘန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီဆုံးတဲ့သူ2ယောက်မှာ1ယောက်ကစိတ်လူမျိုးတဦးဖြစ်ပြီးတော့နောက်တစ်ယောက်ကတော့တာလီဘန်လုံခြုံရေးအဖွဲ့ဝင်ဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကသတင်းတော့တွေကိုပြောပါတယ်။သနတ်သမားအုပ်စုဟာကတ်အီဘာဝါအရက်ကဖျားကြောင်ဝင်ဟောင်းမှာရှိတဲ့လုံခြုံရေးတွေကိုလက်ပစ်ပုံးနဲ့ပစ်ပြီးတော့အဲ့ဒီဖျားကြောင်တဲ့ကိုဝင်ကြတာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။အိန္ဒိယမှာတော့စစ်သားစုဆောင်ရေးအစီအစဉ်တစ်ပေါ်မှာဆန္ဒပြမှုတွေပြင်းထန်လာနေပါတယ်။အိန္ဒိယနိုင်ငံမှာဒီရေဒိုစစ်သားစုဆောင်မှုအစီအစဉ်ကိုဆန္ဒပြမှုတွေအခုလိုပိုကျယ်ပြန့်လာပြီးတော့နိုင်ငံအရှေ့ပိုင်းဘီဟားပြည်နယ်မှာဒီနေ့ဆန္ဒပြတဲ့သူတွေဟာပြည်သူ့ဝန်ပစ္စည်းတွေကိုဖျက်ဆီးခဲ့ကြသလိုမိထားဘူရာယုံတဲကရုံးငန်းတွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီဟာပင်လယ်နက်ကမ်းရိုးတန်းဒေသကမိုက်ကိုလစ်မြို့ကိုဒီနေ့စနေနေ့မှာတွားရောက်ခဲ့ပါတယ်။မိုက်ကိုလစ်မြို့ကိုရုရှားဘက်ကမနေ့တောက်ကြနေ့ကတိုက်ခိုက်ပြီးတဲ့နောက်သမ္မတဇလင်စကီတွားခဲ့တာဖြစ်ပါတယ်။ရုရှားဘက်ကဒီတိုက်ခိုက်မှုအတွင်းမှာ2ယောက်ထပ်မံတေဆုံးခဲ့တယ်လို့မိုက်ကိုလစ်ဒေသအုပ်ချုပ်ရေးအဖွဲ့ကလည်းပြောပါတယ်။အမေရိကန်မှာဂျွန်စနစ်အဆုံးသတ်တဲ့ဒီအထိမ့်မှတ်ပွဲတွေဆင်းနေနေချိန်မှာတန်တရာဆက်ပွားစရာတွေလည်းရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်အဆုံးသတ်ခြုံငိမ့်သွားတဲ့အထိမ့်မှတ်ဂျွန်တီအထိမ့်မှတ်ပွဲတွေကိုဝါရှင်တန်မြို့တော်အပါအဝင်အမေရိကန်မြို့တွေမှာကျင်းပနေတာဖြစ်ပါတယ်။ COVID-19 ကာယရောဂါရဲ့ Omicron မျိုးကွဲသစ်တွေကအစောဆုံးမျိုးစိတ်ကိုကူးစက်ခံရတဲ့သူတွေဟာကာကွယ်ဆေးနဲ့အားဖြင့်ကာကွယ်ဆေးတွေထိုးထားတယ်ဆိုရင်လည်းနောက်ပိုင်းဖြစ်လာတဲ့ Omicron မျိုးစိတ်တွေကိုကူးစက်ခံရနိုင်တယ်လို့လေ့လာတွေ့ရှိမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ်ခင်ဗျာ။
ဂ ဂျွန်လ 18 ရက်နေ့စနေညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Tian Wom တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.